Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American တန်ရဲ့2022ခုနှစ်နိုဝင်ဘာလ10ရက်ဗုဒ္ဓဘူးနံနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီမှာအင်တာနက်မှာ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ပါဖြည့်စွက်တင်ဆက်နေပါတယ်ရှင်လိုင်းတိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီနေ့ကိုကုစောမိုးကျော်နဲ့တူပြောပြပေးမှာပါဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့ဒေသခံကုလသမဂ္ဂဝင်တဲ့22ရက်ကိုအီသီယိုးပီးယားအစိုးရကဖမ်းဆီးခဲ့တဲ့သတင်းမြန်မာနိုင်ငံမှာ NUG မျိုးစံညီညွတ်ရေးအစိုးရဥပဒေမဲ့တပ်ဖြတ်မှုတွေကိုကျူးလွန်နေပြီးစန့်ကျင်ဘက်အင်အားစုတွေကိုလုံခြုံမှုရှင်းတစ်ခုပြစုထားတဲ့ကြောင်းသတင်းတွေထွက်နေတာမှန်မှန်တဲ့အကြောင်း NUG ကငြင်းဆန်လိုက်တဲ့သတင်းဆက်ရသတင်းတွေပါဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ကြရမှာပါ
ကောင်းပါပြီရှင်။အဲ့ဒီနောက်မှာတော့မြမအရေးနိုင်ငံတကာကဝိုင်းဝန်းဖြေရှင်းဖို့ကုလသမဂ္ဂအတူရေးမှုချုပ်ကအင်္ဂါနေ့ကတိုက်တွန်းလိုက်တဲ့အကြောင်းတင်ဆက်ဖို့ရှိပါတယ်။တခါမြမနိုင်ငံတွင်းမှာတော့သခိုင်းတိုင်းရင်းမဲ့ပင်အနီးစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်နေပါတယ်
။ PDF တွေရဲ့နောက်ပြီးတခြားတော့ပူးပေါင်းအဖွဲ့တွေရဲ့ပေါင်းပြီးတော့ရင်းမဲ့ပင်နဲ့ကလင်းကြီးပေါ့နော်။ဒီ PDF တွေပူးပေါင်းပြီးတော့တိုက်တဲ့ပွဲပါ။
ဒါကတော့ရင်းမပင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတာဝန်ရှိသူတဦးကနေ VOA ကိုပြောသွားတာပါ။နောက်ပိုင်းမှာအပြည့်စုံတင်ဆက်ဖို့ရှိပါတယ်။တခါပြင်ပဒေါ်လာဝယ်ရောင်းဈေးနှုန်းကိုဗဟိုဘဏ်ကတက်မှတ်လိုက်တဲ့အကြောင်းကိုလည်းတင်ဆက်ဖို့ရှိပါတယ်။နောက်ပိုင်းမှာတော့အင်္ဂါနေ့ညဆွေးနွေးကန်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာစတဲ့အစီအစဉ်လေးကိုတင်ဆက်မှာပါရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစောမူကျော်တို့ကတင်ပြမှာပါရှင်။
အီသီယိုးပီးယားနိုင်ငံအဒစ်အဘာဘာမြို့တော်မှာတီဂရီလူမျိုးတွေကိုရှာဖွေဖမ်းဆီးမှုတွေအတွင်းဒေသခံကုလသမဂ္ဂဝန်ထမ်း22ယောက်ကိုအစိုးရကဖမ်းဆီးခဲ့တဲ့အကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။ဖမ်းဆီးခံခဲ့ရသူတွေက6ယောက်ကိုတော့ပြန်လွှတ်ပေးခဲ့ပြီး16ယောက်ဆက်လက်ဖမ်းဆီးခံထားရဆဲဖြစ်တဲ့အကြောင်းလည်းပြောဆိုလိုက်တာပါ။
We are of course actively working with the government of Ethiopia.
ဖမ်းဆီးခံရသူတွေလွန်မြောက်ဖို့အီသီယိုးပီးယားဆွေးနွေးဆက်ဆက်ပြီးအပြင်းထန်ကြိုးစားနေပါတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်တူချာရစ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါဖမ်းဆီးခံရသူတွေပြန်လွတ်ပေးဖို့အရေးကြီးကြောင်းလည်းပြောဆိုသွားပါတယ်ကုလသမဂ္ဂအဖွဲ့အစည်းပေါင်းစုံကဝန်ထမ်းတွေကိုဖမ်းဆီးတဲ့အကြောင်းရင်းကိုရှင်းပြတာမျိုးလည်းမရှိခဲ့ဘူးလို့ပြောပါတယ်ဖမ်းဆီးခံရသူတွေကတော့ကုလသမဂ္ဂလူညွန့်ရေးရာရှိတွေတွေ့ဆုံဝင်ရခဲ့ကြပါတယ်ပြပကတ်တွေပေါ်ပေါက်နေတဲ့နိုင်ငံပြောက်ပိုင်းမှာလူသားချင်းစာနာမှုအကူအညီတွေပေးရနိုင်ရေးကုလသမဂ္ဂထူးခြားဆဲမာတင်ဂရစ်ဖစ်အီသီယိုးပီးယားနိုင်ငံကို၄ရက်ကြာခီးစဉ်ဖြစ်သွားရောက်ပြီးနောက်တစ်နေ့မှာပဲဖမ်းဆီးမှုသတင်းထွက်လာခဲ့တာပါပြီးခဲ့တဲ့စက်တင်ဘာလကုန်မှာလုံးကလည်းကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာအရာရှိ9ယောက်ကိုပြည်တွင်းရေးဝန်ရောက်ဆွတ်ဖက်မှုဆွဆွဲချက်နဲ့နိုင်ငံကနေနှင်ထုတ်ခဲ့မှုပါတယ်ကုလသမဂ္ဂရဲ့အီသီယိုးပီးယားဝန်ထမ်းတွေဖမ်းဆီးခံရမှုနဲ့အစိုးရမှကုလသမဂ္ဂရာရှိတွေကိုနှင်ထုတ်ခဲ့တဲ့လူရက်တွေပေါ်အမေရိကန်ပြည်သူကလည်းပြစ်တင်ရှုတ်ချခဲ့တာပါလူမျိုးရေးအခြေခံဖမ်းဆီးမှုတွေကိုလက်မခံတဲ့အကြောင်းလဲအမေရိကန်နိုင်ငံရဲ့ဦးကြီးဌာနပြောခွင့်ရပုဂ္ဂိုလ် Net Press ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ
်အာဖဂန်ရေးနဲ့ပတ်သက်ပြီးအမေရိကန်တရုတ်နဲ့ရုရှားအင်အားကြီး၃နိုင်ငံပါဝင်တဲ့ဆွေးနွေးပွဲတရက်ကိုပါကစ္စတန်ကကမာကတာပြုလက်ခံကျင်းပဖို့ရှိနေပါတယ်ကြာတာပရေးနေ့မှာကျင်းပမဲ့ဒီဆွေးနွေးပွဲကိုအာဖဂန်တာလီဘန်နိုင်ငံခြားရေးဝန်ကြီးအမရာခန်မူတာကီကိုလည်းတယောက်ဖို့ဖိတ်ကြားထားကြောင်းပါကစ္စတန်အစိုးရတာဝန်ရှိသူတွေက VOA ကိုအတည်ပြုပြောဆိုပါတယ်အမေရိကန်ကအသင့်ခံထားလိုက်တဲ့အာဖဂန်ဆိုင်ရာအထူးကိုယ်စားလှယ်တန်အမတ်ကြီးသောမတ်စ်ဝက်တာဒီအစည်းအဝေးကိုတက်ရောက်မှာဖြစ်ပြီးတရုတ်ရုရှားကိုယ်စားလှယ်တွေနဲ့ဆွေးနွေးမှာဖြစ်ပါတယ်အစည်းအဝေးမှာအာဖဂန်မှာအားလုံးလွှမ်းခြုံပါဝင်တဲ့နိုင်ငံရေးအစိုးရတရားဖော်ထုတ်ရင်းနဲ့လူနည်းစုနဲ့အမျိုးသမီးအခွင့်အရေးတွေအပါအဝင်အာဖဂန်နိုင်ငံသားတွေရဲ့အခွင့်အရေးတွေကိုတာလီဘန်နေအနေနဲ့ကာဝယ်ဆောင်ရှောက်ဖို့လေးစားလိုက်နာဖို့စတာတွေကိုအခိုင်အမာဖြစ်ဖို့ထပ်မံဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။အာဖဂန်တာလီဘန်နိုင်ငံသားရဲ့ဝန်ကြီးကတော့ဗုဒ္ဓဟူးနေ့ကတည်းကပါကစ္စတန်နိုင်ငံကိုလာရောက်မှာဖြစ်ပြီးပါကစ္စတန်နိုင်ငံသားရဲ့ဝန်ကြီးနဲ့နှစ်နိုင်ငံအရေးကြက်ကြက်ပြန့်ပြန့်ဆွေးနွေးဖို့ရှိနေပါတယ်
။နိုင်ငံချင်းဖက်မှုတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံမှာအန်ယူဂျီမြူသားညီညွတ်ရေးဆွေးဟာဥပဒေမဲ့တပ်ဖြတ်မှုတွေကိုကျူးလွန်နေပြီးစန့်ကျင်ဘက်အင်အားစုတွေကိုလုံခြုံမှုစီးရင်တစ်ခုကိုလည်းပြုစုထားကြောင်းသတင်းတွေထွက်ပေါ်နေတာမှန်မှန်တဲ့အကြောင်းအန်ယူဂျီပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆဆာကငြင်းဆန်လိုက်ပါတယ်မြန မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအရာချမ်းဖက်မှုတွေပေါ်ပေါက်ရမှာဆရာနာမည်နေတဲ့နှိစက်စုတွေတရင်ပြည်တွေဖြစ်ဆွဆွဲတပြက်မှုတွေလည်းပေါ်ပေါက်နေတာပါမြန်မာစစ်ကောင်စီကတော့နိုင်ငံရေးအရာတပြက်မှုတွေဟာ NUG နဲ့ပြည်သူ့လွတ်တော်ကုစားပြုကော်မတီ CRPH လက်ချက်ဖြစ်ဆွဆွဲလို့ရှိပါတယ်မြန်မာလရှိရနေ့ရက်စွဲနဲ့ဒေါက်တာဆဆရဲ့ Facebook လူမှုကွန်ရက်မှာဖော်ပြထားတဲ့ထုတ်ပြန်ချက်ထဲမှာတော့နိုင်ငံရေးနဲ့တာဝန်အတိုင်းဝိုင်းအနေနဲ့လုံခြံဖန်တီးထားတဲ့ဆွဆွဲချက်တွေကိုလက်မခံကြဖို့လည်းပန်ကြားထားတာပါတာဝန်အတိုင်းဝိုင်းကိုပန်ကြားချက်ဖြစ်ထုတ်ပြန်ရတဲ့အကြောင်းရင်းကိုရှင်းရှင်းလင်းလင်းသိနိုင်မှုပန်ကြားချက်ထုတ်ပြန်ခဲ့တဲ့ဒေါက်တာဆဆကို VOE ကဆက်သွယ်ဖို့ကြိုးစားနေစေဖြစ်ပါတယ်ဒါပေမဲ့လည်းလုံခြံမဲ့စီးရင် hit list ဆိုတဲ့အထက်မှာစစ်တပ်နဲ့နှီးစက်တယ်လို့ဆွဆွဲခံရတဲ့နိုင်ငံရေးစီးပွားရေးလုပ်ငန်းရှင်တချို့အပြင်စစ်တပ်နဲ့တိုင်းရင်းသားလုပ်ငန်းလနကံရီချာအပြစ်ခတ်ရစိုင်းနဲ့ငင်းကြဲညှိနှိုင်းမှုတွေမှာပါဝင်အကြံပေးသူတချို့ကပါဝင်နေတာမို့ဒီထဲကတချို့ကတတမန်တိုင်းဝန်ကိုမချသိရင်ရပိုင်းကပဲအတိပေးအကြောင်းကြားထားတဲ့အကြောင်းလဲ VOE ကစုံစမ်းသိရှိထားပါတယ်ခင်ဗျာ
ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်နဲ့ဝန်ကြီးဦးသားနိုင်တို့ကိုဖမ်းတရားရုံးကနေတင်လင်းလာနေမှာထောင်ဒဏ်နှစ်ရှိတယ်ချမှတ်ခဲ့ပါတယ်ဒေါ်နန်းခင်ထွေးမြင့်ကိုအဂတိလိုက်စားမှုအပါအဝင်သူ့အပေါ်ဆွဲဆိုထားတဲ့အမှု၅မှုအတွက်စုစုပေါင်းထောင်ဒဏ်85နဲ့ချမှတ်ခဲ့ပါတယ်။ကရင်ပြည်နယ်ဗန္ဓာရည်နယ်စီမံစီပင်တရားရေးဝန်ကြီးဦးသားနိုင်ကိုတော့အဂတိလိုက်စားမှုအပါအဝင်ဆွဲဆိုထားတဲ့အမှု၆မှုအတွက်ထောင်ဒဏ်အနှစ်90ချမှတ်ခဲ့ပါတယ်။သူတို့နှစ်ဦးကိုစွပ်စွဲတဲ့ဆွဲချက်တွေမှာစေယုံတက်စေကူတာမှုတွေမှာအဂတိလိုက်စားမှုတွေရှိတယ်လို့စွပ်စွဲထားတယ်လို့ကီဒီနဲ့အစိုးရအဆက်ဆက်ကဗန္ဓာရေးကိစ္စတွေတာဝန်ရှိတဲ့ဆိုတဲ့ဆွဲချက်တွေလည်းပါဝင်ပါတယ်။သူတို့ရဲ့ရှင်းနေတွေကပြောဆိုရမှာကတော့ဒီဇဲဥပဒေအရအာဂတိလိုက်စားမှုနဲ့ဆွဆွဲခံရသူဟာကနဦးကလေးကကြော်စောတရင်ရှိရမှာဖြစ်ပြီးရယူခဲ့တဲ့ငွေကြေးသို့မဟုတ်ပစ္စည်းဥစ္စာတစ်ခုခုကိုတက်တဲ့အဖြစ်တိမ့်စီရမိမှသာအပြစ်ကျူးလွန်တယ်လို့ဆုံးဖြတ်ရမယ်လို့ဖော်ပြထားပါတယ်။ဒါကိုတက်တဲ့တစုံတရာဖမ်းဆီးရတင်းစီရမိခြင်းမရှိဘဲနဲ့ထောင်တန်းလေးချမှတ်ခဲ့တာဖြစ်တယ်လို့ရှင်းနေတွေကပြောဆိုပါတယ်စစ်ကောင်စီဘက်ကပြောဆိုရမှာကတော့ခရင်ပြည်နယ်ဝင်ကြီးချုပ်ဟောင်းနဲ့ပြည်နယ်ဗန္ဓာရေးနဲ့စီပင်တာယာရေးဝင်ကြီးဟောင်းတို့ဟာတာဝန်ထမ်းဆောင်နေစဉ်ကာလအတွင်းဥပဒေအမိန့်ညွှန်ကြားချက်လှုံ့ထုံးလုံနည်းတွေကိုလိုက်နာခြင်းမရှိဘဲချုပ်ပေါက်ကျူးလွန်ဆောင်ရွက်တာတွေကိုအရေးယူပေးဖို့တိုင်ကြားစာကိုရခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကဧပြီလ9ရက်နေ့ကပြောကြားထားပါတယ်ခင်ဗျာ
ကျန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 MHz ဒိုင်းနိုမီတာ40 kHz 9.3 MHz ဒိုင်းနိုမီတာ51 kHz 9.85 MHz နဲ့ဒိုင်းနိုမီတာ190 kHz 15.5 MHz တို့ကလည်းထုတ်လည်ပေးနေပါသေးရှင
်ဒီအမေရိကန်တန်မြန်မာဘာအစီအစဉ်ရဲ့ပေါ်ထူးနေမနေ့ခင်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ထောင်နဲ့ချီရဲ့ရွှေပြောင်းနေထိုင်သူတွေဥရောပသမဂ EU ပိုင်နယ်ထဲကိုနေဆက်ဖြတ်ကျော်ဝင်ရောက်ဖို့ကြိုးပမ်းနေတာကြောင့်ဘယ်လားရုစ်နေဆက်မှာလက်နက်ကန်ပြည့်ခတ်တီပေါ်ပေါက်မဲ့အန်ဒီရရှိနေတဲ့အကြောင်းပိုလန်နိုင်ငံကသတိပေးလိုက်ပါတယ်ရွှေပြောင်းနေထိုင်သူတွေပိုလန်နိုင်ငံဘက်ဝင်လာနိုင်အောင်ဘယ်လားရုစ်နိုင်ငံကတမင်သက်သက်လုပ်တာလို့လည်းပိုလန်နိုင်ငံကဆွဆွဲထားတာပါပိုလန်နေဆက်ကကွန်စနီကာကျေးရွာနီထောင်နဲ့ချီရဲ့ရွှေပြောင်းဝင်ရောက်သူတွေစကန်ချက်ရောက်ရှိနေကြပြီးအင်ကာနေတုန်းကတက်စီယူအကာရန်တွေကိုဖြတ်တောက်ကျော်လွှားဖို့ကြိုးစားသူတွေလည်းရှိကြကြောင်းနေချားဆောင်တပ်ဖွဲ့ကမြေရီယူတံငွေနဲ့ပက်ပြက်နေနေကြရပါတယ်တရားမွေနေဆက်ချက်ချက်ကိုကျူးစားသူတွေက24နှစ်အရွယ်ချင်းဖန်စီမီရဲ့သူ309ယောက်ရှိတဲ့အကြောင်းလဲပိုလန်အာဏာရှင်တွေကပြောဆိုထားပါတယ်ဖန်စီခံရသူတွေဟာနိုင်ငံတကာဥပဒေအရပိုလန်နိုင်ငံမှာခိုးလုံဝင်တောက်ခံထားသူတွေဟုတ်မဟုတ်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးပိုလန်နေဆက်မှာရောက်နေတဲ့ရွှေပြောင်းဝင်ရောက်သူတွေထဲမှာတော့အာဖဂန်နစ္စတန်အရှေ့လယ်ပိုင်းနဲ့အာဖရိကနိုင်ငံတွေကလူငယ်အမျိုးသားတွေအများစုပါဝင်ပြီးအမျိုးသမီးနဲ့ကလေးတချို့လည်းပါဝင်ပါတယ်ဘယ်လားရုစ်နိုင်ငံပိုင်းရုံးမြင့်တန်ကြားကဖော်ပြတဲ့ဗီဒီယိုထဲမှာတော့ရွှေပြောင်းနေထိုင်သူတယောက်ကသူတို့ဟာပိုလန်မှာနေဖို့မဟုတ်ပဲဥရောပတိုက်ကဂျာမနီနိုင်ငံကိုသွားဖို့ရည်ရွယ်ထားတဲ့အကြောင်းပြောဆိုထားတာပါဘယ်လားရုစ်ရုံးသံကဗီဒီယိုဖိုင်ကိုတော့ VOE ကတိကျတည်ပြလို့မရပါဘူး။ယောပါကိုရွှေပြောင်းချေချဖို့ကြိုးစားသူတွေကြားထဲမှာတော့ဂျာမနီနိုင်ငံဟာရေပန်းစားတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုမှာအလုပ်ရှင်တွေအနေနဲ့တနိုင်ငံလုံးမှာရှိတဲ့အလုပ်သမား84သန်းကို January 4ရက်နေ့နောက်ဆုံးထားပြီးကိုဗစ်ကာကွယ်ဆေးအပြီးထိုးဖို့နဲ့လုပ်ငန်းခွင်မှာမျက်နှာဖုံးတွေတတ်ဖို့တပတ်တစ်ကြိမ်ကိုဗစ်ကာကွယ်ဆေးစစ်ဖို့တတ်မှတ်တာနဲ့ပတ်သက်ပြီးဥပဒေကြောင်းအရလှုပ်ဆောင်ခွင့်ရှိတယ်လို့သမ္မတဘိုင်ဒန်အစိုးရကခုခံလိုက်ပါတယ်။ အလုသမားတွေကိုကိုဗစ်ကာကွယ်ဆေးအပြီးထိုးဖို့တတ်မှတ်ခဲ့တဲ့သမရရဲ့အမိန့်ကိုပြီးခဲ့တဲ့ရသက်တပတ်တဲတုန်းကအယူခံတရားရုံးကနေယာယီတားမြစ်ခဲ့ပါလေ။ဇန်နဝါရီလ၄ရက်နေ့နောက်ဆုံးထားပြီးအလုသမားတွေကိုကိုဗစ်ကာကွယ်ဆေးမထိုးမနေရတတ်မှတ်ခဲ့တဲ့အမိန့်ကို Republican အများစုရှိတဲ့ပြည်နယ်တွေကအုပ်ချုပ်ရေးမှုတွေကစန့်ကျင်ပြောဆိုခဲ့သလိုအုပ်ချုပ်ရေးမှုတချို့နဲ့အလုပ်ရှင်တချို့ကဒီအမိန့်ကိုတားဖို့အတွက်တရားရုံးမှာတရားစွဲဆိုခဲ့ပါလေ။တင်းနယ်လာနေတုန်းကအယူခံတရားရုံးမှာတင်သွင်းခဲ့တဲ့28မျက်နှာပါအယူခံတင်သွင်းချက်မှာတော့ဒီပြားတန်းပိုင်ခွင့်ကိုတားမြစ်တာဟာနေ့စဉ်ရာနဲ့ချီတဲ့အသက်တွေဆုံးရှုံးစေနိုင်တယ်လို့ထပ်သွင်းဖော်ပြထားပါတယ
်အမေရိကန်ရဲ့တက်တန်းအခြားသောဥရောပမှာမဖြစ်တဲ့ပြည်သူနိုင်ငံနဲ့ဆက်ဆံရေးယူရနေတာကိုပြန်လည်တိုးတက်စေဖို့ရည်ရပြီးအမေရိကန်ဒုတိယသမ္မတကမလာဟဲရစ်လေးရချာပြင်သစ်ခီးစဉ်အင်္ဂါနေ့ကပဲစတင်လိုက်ပါတယ်ပြည်သူနိုင်ငံကတမယိုးချရင်ကိုတင်မော်တိဆောက်ပေးမယ်ဒေါ်လာ65ဘီလီယံတန်ဖိုးရှိတဲ့သဘောတူညီချက်ကိုဩစတြေးလျကဖျက်လိုက်ပြီးအမေရိကန်နဲ့ဗြိတိန်ကနျူကလ িয়ার စွမ်းအင်တုံရင်ကိုတင်မော်တွေတိစောက်ပေးမယ့်အစီအစဉ်ကိုလက်ခံလိုက်တာကြောင့်အမေရိကန်နဲ့ပြည်ထောင်နိုင်ငံကြားစက်တင်ဘာလကဆက်လို့ဆက်ဆံရေးအနေအဆုံးကိုကြာဆင်းနေရလဲဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ပြီးခဲ့တဲ့လတည်းမှာပဲရောမမြို့မှာပြည်ထောင်သမ္မတအီမန်နျူအယ်မက်ခရွန်နဲ့တွေ့ဆုံပြီးဩစတြေးလျနိုင်ငံနဲ့သဘောတူညီချက်ရယူရမှာနမောနမဖြစ်ခဲ့တာရှိခဲ့တဲ့အကြောင်းလက်ခံပြောဆိုခဲ့တာပါ။သူသမ္မတဟဲရစ်ရဲ့ပြည်ထောင်နိုင်ငံခီးစဉ်မှာလဲသမ္မတမက်ခရွန်နဲ့တွေ့ဆုံမှုစီစဉ်ထားပါတယ်။ခီးစဉ်ဆအင်္ဂါနေ့မှာပဲပါရီမြို့ကနာမည်ကျော်ပါစတာသုတေသနဌာနကိုတွားရောက်ပြီးနှစ်နိုင်ငံကြားဆက်ဆံရေးရဲ့အရေးပါမှုတွေကိုလည်းသူသမ္မတဟဲရစ်ကပြောဆိုသွားပါတယ်
။အာကာသယင်မှု၄ဦးဟာအာကာသစခန်းမှာရပ်ပေါင်း200ကျော်တာဝန်ထမ်းဆောင်ပြီးနောက်တင်းလင်းလာနေမှာကမ္ဘာမြေပြင်ကို SpaceX အာကာသယင်နဲ့ပြန်လည်လျောက်ရှိလာပြီးဖြစ်ပါတယ်။အာကာသယင်နဲ့ကမ္ဘာမြေပြင်ကိုပြန်လာခဲ့ကြပြီးလေတီတွေနဲ့အရှင်ရှော့ချကကမ္ဘာမြေပြင်ကိုဆင်းသက်ခဲ့ပါတယ်။မက္ကဆီကိုပင်လယ်ကွေ့အနီးအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ထဲမှာညဘက်ကြီးဆင်းသက်ခဲ့ပါတယ်။အမေရိကန်ပြင်သစ်နဲ့ဂျပန်အာကာသယင်မှုတွေဟာအာကာသစခန်းကနေ၈နာရီအကြာမှာထွက်ခွာခဲ့တာဖြစ်ပါတယ်။သူတို့နေရာကိုအစားထိုးတာဝန်ထမ်းဆောင်မဲ့နောက်အာကာသယင်မှု၄ဦးကိုဗော်ဒူဘူးနေ့ညမှာကမ္ဘာပြင်ပြင်ကနေပြန်လည်ထွက်ခွာဖို့ NASA အာကာသစူးစမ်းရေးဌာနကစီစဉ်ထားပါတယ်ခင်ဗျာ။
ကွန်လုံးနဲ့ကိုစောင်မိုးကြပါရှင်ပုတ်တပုနေနေနဲ့ခင်းတရင်အစီအစဉ်ကိုတင်ဆက်နေတာပါမကြာခင်မှာတော့မြမအရေးနိုင်ငံတကာဝိုင်းဝန်းဖြည့်ရှင်ဖို့ကုလသမဂ္ဂအတွေ့အမှုချုပ်ကတိုက်တွန်းလိုက်တဲ့အကြောင်းကိုကြားရဖို့ရှိပါရှင်အခုတော့ပြင်ပဒေါ်လာဝယ်ရောင်းဈေးနှုန်းကိုဗဟိုဘဏ်ကတက်မှတ်လိုက်တဲ့အချိန်တွေကိုကြည့်ကြရအောင်ပါလိုက်စင်ရနိုင်ငံသားငွေလဲလှယ်တဲ့လုပ်ငန်းတွေအနေနဲ့အမေရိကန်ဒေါ်လာကိုဗဟိုဘဏ်ကနေ့စဉ်သတ်မှတ်ပေးထားတဲ့ရည်ညွှန်းလဲလှယ်နှုန်းရဲ့အထက်အောက် 3.5% ဂိုင်းနှုန်းအတွင်းမှာပဲအယောင်းဝယ်ပြုလုပ်ရမယ်လို့ဗဟိုဘဏ်ရဲ့တာဝန်ရှိသူကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမုံကပြောပြမှာပါရှင်
။နိုင်ငံသားငွေကိုတရားဝင်အယောင်းဝယ်လုပ်ခွင့်ရတာတဲ့လုပ်ငန်းတွေအနေနဲ့ဗဟိုဘဏ်ကနေ့စဉ်သတ်မှတ်ပေးရတဲ့ရည်ညွှန်းငွေလဲတန်ဖိုးရဲ့အထက်အောက် 3.5% ဂိုင်းနှုန်းအတွင်းမှာပဲအယောင်းဝယ်လုပ်ရမယ်လို့ဗဟိုဘဏ်ကနိုဝင်ဘာလ9ရက်နေ့ညနေပိုင်းမှာထုတ်ပြန်လိုက်ပါတယ်။ဒီညွှန်ကြားချက်ကိုနိုဝင်ဘာလ10ရက်ကစပြီးလိုင်စင်ရငွေလဲလုပ်ငန်းအားလုံးကလိုင်းနိုင်ရမှာဖြစ်တယ်လို့ဗဟိုဘဏ်ရဲ့ဒုဥက္ကဋ္ဌဦးဝင်းတော်က VOA ကိုပြောပါတယ်
။ဒီလေပြားဘဏ်လေးဒီလေကြီးရတဲ့ဒါမှဖြစ်မနေချင်ကြဘူး။နောက်ကုန်ပြားနေပြီးတော့လည်းမနေချင်ဘူးအလုပ်ပါပဲ။ဒီစိတ်မဲမှုတစ်ခုလုပ်တာပါပဲ။ဈေးကွက်ဒီမှာလုံးကျော်ဒီတမှာမရှိအောင်လိုက်လာတခုနေနဲ့ဒါ limit တခုပေါ့နော
်လိုင်စင်ရပြင်ပငွေလဲကောင်တာတွေကတော့ဒါဟာဒေါ်လာအလွန်အကျွံပြန်မတက်အောင်ဗဟိုဘဏ်ဘက်ကလှုပ်ဆောင်မှုတခုလို့မြင်ပါတယ်ဒေါ်လာနဲ့ကျပ်ငွေလဲလဲနှုန်းဈေးကွက်အပြောင်းလဲကတော့နိုဝင်ဘာလ10ရက်နောက်ပိုင်းမှာပဲခံမှန်းနိုင်လိမ့်မယ်လို့ငွေလဲလုပ်ငန်းလုပ်ငန်းသူတချို့ကပြောပါတယ်ဒီ
အမှန်ဒီဒေါ်လာရဲ့ကုလသမဂ္ဂအောက်ကတက်နေတယ်လေပုံမှန်အနေထားရဆိုရင်ဒေါ်လာဈေးကျန်တခုကအဲ့ဒါကြီးတက်ဖြစ်ပုံလေအမှအမြင်ကတော့ဒေါ်လာကိုသူတို့အနေထားအနေထားတခုပေါ့နော်ဆွဲချင်းလိုက်ရတဲ့တော့အဆင်မပြေ
ရန်ကုန်ကကမ္ဘာရွှေနဲ့ဒေါ်လာဈေးကွက်အကြံပေးလုပ်ငန်းတခုရဲ့တာဝန်ခံတယောက်ပြောသွားတာပါဗဟိုဘဏ်ကပြီးခဲ့တဲ့အောက်တိုဘာလထဲမှာ American Dollar တန်ပေါင်း130ကိုထုတ်ရောင်းခဲ့ပါတယ်။ဒါက February လနောက်ပိုင်းမှာအများဆုံးရောင်းချခဲ့တာပါ။နိုဝင်ဘာလ1ရက်နေ့မှာ American Dollar တန်30ကိုနောက်ဆုံးအကြိမ်ထုတ်ရောင်းပြီးကြားထဲမှာထုတ်ရောင်းတာမျိုးမရှိသေးပါဘူး။ဗဟိုဘဏ်ကပုံမှန်ထုတ်ရောင်းနေမယ်ဆိုရင်တော့ဒေါ်လာဈေးကွက်ကိုအတိုင်းအတာတစ်ခုအထိထိန်းထားနိုင်လိမ့်မယ်လို့ရန်ကုန်တိုင်းရွှေလုံငန်းရှင်များအတွင်ဥက္ကဋ္ဌဦးမျိုးမြင့်ကပြောပါတယ်
။ဒေါ်လာဈေးကွက်ရဲ့ထုတ်နေရတာဒီလိုနည်းနည်းကျင်းနေတာထုတ်ရောင်းနိုင်တော့တစ်ခုတစ်ခုကျပါမှာပေါ့။ဒါနဲ့ဒီဆိုရင်တော့ပြောရဲစစ်တပ်ကမှကျန်တဲ့စစ်ကြောင်းချက်နိုင်နေပြီပေါ့။
November 9ရက်နေ့မှာဘူဘန်ကသတ်မှတ်ထားတဲ့ American ဒေါ်လာရဲ့တန်ဖိုးဟာ1985ကျပ်ဖြစ်ပါတယ်။ပြင်ပကငွေလဲလုပ်ငန်းတွေမှာတော့ဒေါ်လာကို1925ကျပ်ကနေ1948ကျပ်ကြားမှာအယောင်းဝယ်လုပ်နေကြတာပါ။မြန်မာရွှေဈေးကတော့အခောက်ရွှေတစ်ကျပ်သားကို18,900ကျပ်ဝန်းကျင်ဈေးရှိပါတယ်။တရုတ်နှစ်တက်ကူးချိန်ကလည်းနီးကပ်လာတဲ့အတွက်ကမ္ဘာရွှေဈေးကလည်းအမြင့်ပိုင်းမှာရှိနေအောင်ပါပါ။ဒီတော့တွင်ပြည်တွင်းကပို့ကုန်လုပ်ငန်းရှင်တွေရဲ့ဒေါ်လာဝင်ငွေကိုတစ်လအတွင်းစည်ရှင်းပေးရမယ်လို့ဘူဘန်ကထုတ်ပြန်ထားတာလည်းရှိတဲ့အတွက်ဈေးကွက်မှာဒေါ်လာဝယ်ယူမှုတွေများလာနိုင်တယ်လို့ခန့်မှန်းပြီးဒေါ်လာဈေးတကြောပြန်တရိပ်ပြတ်နေတာလည်းဖြစ်ပါရယ်ခင်ဗျာ
ကိုရဲမမရှင်ဆက်လက်ပြီးတော့ဒီကိုဗစ်လူနာတွေကုသရေးအခက်အခဲကြုံနေရတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါရှင်ဒေတာတွေကိုဗစ်ဖြစ်ပွားမှုအခြေအနေကြောင့် stay at home နဲ့ semi lockdown တမတ်ခံထားရတဲ့ရှမ်းပြည်နယ်မြောက်ပိုင်းနောက်ချိုမြို့နယ်မှာကက်ရောဂါဖြစ်ပွားမှုပြင်းထန်ချိန်မှသာကိုဗစ်ကုသရေးစင်တာရရှိကိုရောက်လာသူတွေများနေတဲ့အတွက်ရောဂါထိန်းချုပ်ရေးအခက်တွေ့နေရပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင
်ရှမ်းပြည်နယ်မြောက်ပိုင်းနောက်ချိုမြို့နယ်မှာကက်ရောဂါထိန်းချုပ်ရေးအတွက် stay at home တမတ်ထားသလိုနေ့လယ်12နာရီကနေနောက်တနေ့မနက်4နာရီအတွင်းအိမ်ပြင်မထွက်ရအမိန့်လည်းဆက်ရှိနေပါတယ်ယောဂါဖြစ်ပွားမှုကိုထိကျုံနိုင်ရေးအတွက်မြို့နယ်ကိုဗစ်ကော်မတီနဲ့ပရာဟိတအဖွဲ့တွေဆောင်ရွက်နေပြီးမဲ့အခုနောက်ပိုင်းလူနာအများစုကယောဂါပြင်းထန်လာခြင်းရောက်မှသာကုသရေးစင်တာတွေစီရောက်လာတယ်လို့တဖန်ကိုင်းပရာဟိတလူမှုကွန်ရက်အသင်းတာဝန်ရှိသူတဦးကပြောပါတယ်
ဒီကရနလာလောက်အချိန်နဲ့အခုအချိန်နေလဲဒီငလာအတွင်းပေါ်ပြန်ချိန်ထိုးကြည့်မယ်ဆိုရင်တော့အခုလာတဲ့လူနာတွေကပို့ပြီးတော့မှယောဂါပြင်းထန်မှဒီစင်တာတွေကိုရောက်လာတာများတယ်ကြာအရင်တုန်းကတော့ဟိုမဖြစ်မနေစစ်ကြတယ်စစ်ကြတဲ့အခါမှာဟိုကုသရေးမှာတိုက်ခက်မတွေ့ရအောင်အခုလိုဝင်ပါလာအထက်ကိုရောက်လာတဲ့အချိန်ပိုင်းမှာတော့ကုသရေးမှာတော်တော်လေးခက်တွေ့ရတယ်ဗျတွေ့ရတဲ့နေရာမှာကယောဂရဲ့အခြေအနေလွန်မှရောက်လာတဲ့အခြေအနေတွေတွေ့ရတဲ့အတွက်ကြောင့်မလို့ကုသရဲ့အပိတ်မှာတော့ခက်ခဲတွေ့ရတယ်ဗျ
ကိုဗစ်အတီးပြုလူနာတွေကိုတိုက်နယ်စေယုံတွေမှာထားရှိကုသပေးနေတယ်လို့နောင်ချိုစေယုံကြီးတဖန်ကိုင်းအထူးကုသရေးစင်တာမှာလည်းထားရှိကုသပေးနေတယ်လို့ပြောပါတယ်။နောင်ချိုမြို့နယ်မှာအခုချိန်အထိကိုဗစ်အတီးပြုလူနာမြင့်မားနေလို့ပြန်ကျဈေးတွေကိုလည်းကိုရက်ွက်အလိုက်ဈေးရောင်းဖို့နဲ့ရက်ွက်မကျော်ဖို့သတိပေးထားပါတယ်။နေ့လယ်12နာရီကနေမနေ့4နာရီအတွင်းအိမ်ပြင်မထွက်ရသတ်မှတ်ချက်ကြောင့်ဒေသခံတချို့အတွက်တော့အလုအကန့်အခက်အခဲတွေရှိနေတာကိုပရာဟိတာဆောင်ရွက်နေသူတွေကကြုံတွေ့နေရတဲ့အခက်အခဲကိုပြောပြပါဗျ
။နောင်ချိုကတော့တောင်သူတွေပေါ်တယ်ရွာမျိုးဝကျင်းပြီးတော့မှရွာရဲ့နေရကျဲတဲ့အခါကျတော့သူ့ရွာနဲ့သူ့နေနဲ့ကတော့သူ့အလုံးနဲ့သူ့အလုံးလေးနဲ့သူ့ဟာသူ့လိုရှိတယ်ပေါ့နော်။အခုဥပမာနဲ့ပြောရမယ်ဆိုရင်တော့ဒီယာဒီလေးကတော့ဟိုပြောင်းနေပေါ်တဲ့ယာဒီဆိုတဲ့အခါကျတော့ဟိုတောင်သူတွေအနေနဲ့ကတော့ဟိုတိတ်ခက်တော့မရှိပါဘူးဗျ။အဲခက်ရှိတာကတော့မျိုးနဲ့မှာမျိုးအတွင်းမှာရှိကြတဲ့ဒီဈေးရောင်းဈေးဝယ်တွေကတော့နည်းနည်းစောင်းနေအပိုင်းမှာနည်းနည်းခက်ခဲကောင်းခက်လာနိုင်တယ်လို့တော့သုံးသပ်မိတယ်ဗျ။
နောင်ချိုမြို့နယ်တွေမှာအော်တိုဘာလကစလို့ကိုဗစ်ကာကွယ်ရေးဆေးထိုးအစီအစဉ်တွေကိုကျန်းမာရေးဝန်ကြီးဌာနကဆောင်ရွက်ပေးနေပါတယ်။နောင်ချိုမြို့နယ်မှာကိုဗစ်အတီးပြုလူနာစုစုပေါင်း 4,200 ကျော်နဲ့တေဆုံးသူကတော့55ဦးအထိရှိနေတယ်လို့မြို့နယ်တာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။လက်ရှိကုသမှုခံယူနေတဲ့လူနာကတော့190ဝန်းကျင်မှာရှိနေပါတယ်။ခုလိုနောင်ချိုမြို့နယ်ထဲမှာ local semi lockdown တတ်မှတ်ထားသလိုရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်ပင်လောင်းမြို့နယ်နဲ့ဟိုပုံးမြို့နယ်တွေမှာလည်းအလားတူကန့်သတ်ချက်တွေထားရှိပါတယ်။နိုဝင်ဘာလ9ရက်နေ့အထိကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့မြန်မာတိုင်းနိုင်ငံလုံးကိုဗစ်အတီးပြုလူနာအရေအတွက်မှာရှမ်းပြည်နယ်က900နီးပါးနဲ့အများဆုံးဖြစ်နေပါတယ်ခင်ဗျာ။
ကိုခင်မောင်ဆိုမိပါရှင်ဗုဒ္ဓဘုနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိတင်ဆက်နေပါရရှင်အခုလိုဒီရေဒီယိုကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုရုပ်သံနဲ့ပါဖြည့်ဆွဲတင်ဆက်နေပါတယ်အခုတော့ရင်းမပင်အနီးစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါစကိုင်းတိုင်းရင်းမပင်မြို့နယ်ကတဲပင်ကန်ကျေးရွာနားမှာစစ်ကောင်စီတပ်တွေနဲ့ဒေသခံစုပေါင်းပြည်သူ့ကာကွယ်ရေးအဖွဲ့တွေမနေ့နိုဝင်ဘာလ9ရက်နေ့မှာတိုက်ပွဲတွေဖြစ်နေကြပါတယ်။အရင်နေ့ကလည်းဒီပန်းရင်းမြို့နယ်ချင်းတွင်းမြစ်တကြောမှာရှိတဲ့ရွာတွေပေါ်မှာစစ်တပ်ကရဟန်းရင်တွေနဲ့ပစ်ခတ်နေတာတွေကြောင့်ရွာပေါင်း20ကျော်ကတောင်းနဲ့ချီတဲ့ဒေသခံတွေဘေးလွရာကိုထွက်ပြေးနေကြရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကုသားညုံကပြောပြမှာပါရှင်။
ဂျိုလာကုံမိုင်းကစပြီးတော့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားမှာစတင်ဖြစ်နေတဲ့စကိုင်းတိုင်းရင်းမာပင်မြို့နယ်အတွင်းမှာဒီကနေ့နိုဝင်ဘာလ9ရက်နေ့မနက်ပိုင်းကလည်းတဲပင်ကန်ကျေးရွာနီးမှာစစ်ကောင်စီနဲ့စုပေါင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်နေတယ်လို့ ရင်းမပင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကပြောပါတယ
်ရင်းမပင်ဘက်ကဦးတည်လာတဲ့စစ်ကြောင်းပေါ့နော်အဲ့စစ်ကြောင်းနဲ့ကျွန်တော်တို့ဒီဆက်လင်းကြီးကဒီဟိုပေါ့ဒေတာကန်ပေါ့နော်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဟိုဒီ PDF တင်တယ်ပေါ့ညောင်မလေးလည်းဒီထုတ်လို့စကမ်းကအဲ PDF တည်ရဲ့နောက်ပြီးတခြားတော့ပူပေါင်းအဖွဲ့ကြီးရဲ့ပေါင်းပြီးတော့အဲရင်းမပင်နဲ့ဆက်လင်းကြီးပေါ့နော်ဒီ PDF တွေပူပေါင်းပြီးတော့တိုက်တဲ့ပွဲပါအခုသူတို့စပြီးတော့သူတို့ဘက်ကလက်လက်ကြီးတွေနဲ့ပြန်လည်ပြစ်နေပြီကျွန်တော်တို့ဘက်ကလည်းအဲကျွန်တော်တို့ဒီဘက်ကမိုင်းဆွဲတာတို့လက်လက်ကြီးတွေနဲ့ပြန်လည်ပြစ်တာတို့လက်လက်ငယ်တွေနဲ့ပြန်လည်ပြစ်တာတို့အခုစတယ်တော့ရောဆယ်ကတော့ဟိုချိလိုက်ကြာဆုံးမှုကတော့ကျွန်တော်တို့အကြည့်တော့မပြုတ်နိုင်ဘူ
းစစ်ကောင်စီစစ်ကြောင်းတွေဟာမနေ့ကညနေပိုင်းကလေးကရင်းမပင်မြို့နယ်တေပင်ကန်ကြီးရွာတွင်းကိုဝင်ရောက်လာပြီးတော့တပ်ဆွဲထားသလိုအိမ်တွေကိုလိုက်လံရှာဖွေနေတာတွေကြောင့်တေပင်ကန်ကြီးရွာသားတွေကြောက်ပြီးတော့မနေ့ကညနေပိုင်းကလေးကထွက်ပြေးနေကြရတယ်လို့လည်းဒေသခံတွေကပြောပါတယ်ဒေသခံတွေဟာညာတွင်းချင်းဘေးလွယာတွေကိုထွက်ပြေးနေရသလိုတော်ရဲတောင်ထဲမှာနေရတာမို့လို့စောင်းနေအခက်ကြုံနေရတယ်လို့လည်းလက်ရှိထွက်ပြေးနေရတဲ့တေပင်ကန်ကြီးရွာသားတဦးကပြောပါတယ
်တောကိုမှကိုပြန်သေးပါတယ်ညတော့မှဆိုတညာလုံးမှဒီလိုတောလိုတောင်ကြားထဲမှာနေနေရတဲ့ခါကျကျွန်တော်တို့မှအင်ကြီးလည်းပါဝိုးတဲ့ကိုတခုနဲ့ဆိုတော့ညောင်းမှကျတော့တော်တော်လေးလေးအေးပါတယ်ကအေးပြီးတော့ကလေးတွေဆိုလို့ချင်းနာကြီးဓာတ်လေးတို့ချောင်းထိုးဓာတ်လေးတို့လည်းရှိပါတယ်ကကလေးတွေဆိုရင်မီးရလဲမပူရဲဘူးကမီးအားအကြောင်းမို့ရေတော့တော့ခက်ခဲပါလေက
ရမမင်းမျိုးနယ်ဘက်မှာမကြခဏဆူလိုပဲတိုက်ပွဲတွေဖြစ်နေတယ်လို့ဒီသခံတွေကိုဖမ်းဆီးတာတွေလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်နေတာတွေကြောင့်နေအိမ်တွေမီးလောင်တာတွေကြောင့်ဒီသခံတွေလည်းအမြဲတူပဲကြောက်လန့်နေကြရတယ်လို့လည်းတေပင်ကန်ဒီသခံတူကပြောပါတယ
်လူတွေကငကုန်းကလည်းတခါမီးချို့တနေ့နေ့ပြိတ်ပြစ်ထားတဲ့အခါကျတော့ကျွန်တော်တို့ကဘလုံးမကိုအဲ့အတိုင်းကြရင်မမီးရတာဗျ
ဒါပြင်စကိုင်းတိုင်းဒေသကြီးတပိန်မြို့နယ်အတွင်းကရွာရီအပေါ်မှာစစ်တပ်ကပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါရယ်ချင်းနေမြကျော်တလျှောက်မှာရှိတဲ့ရွာရီအပေါ်ကိုမနေ့ကစပြီးတော့စစ်ကောင်စီဘက်ကရဲရင်တွေနဲ့ပစ်ခတ်နေကြကြောင်းကြေးရွာပေါင်း20လောက်ကတောင်းနဲ့ချီတဲ့ဒေသခံတွေဘီလို့ရကိုထွက်ပြေးနေကြရတယ်လို့ကုံယိုးကြေးရွာဒေသခံတူကပြောပါရယ
်ဟုတ်တယ်ဟုတ်တယ်ဒေသခံ3000လောက်ကြေးရွာပေါင်း20,300လောက်ကျွန်တော်ကြည့်နေရမင်းကတော့မင်းမရှိရနေရတော့ရဟန်းနေမယ်။အများကြီး30တမီယာ184ရောက်တဲ့တမီယာစပါလား။အခုရွာလေးကိုမီးချို့နေတယ်။အေးလုံးကြီး10လုံးတော့ရှိတာမျိုးဖြစ်။အဲဟိုမှာပေါ့။ကုန်းရိုးရွာ။ကုန်းရိုးရွာမှာရှိတယ်၊ဝင်းရွာမှာရှိတယ်၊တက်တေရွာမှာရှိတယ်၊ဒါလေးရွာရှိပြီးရှိတယ
်။စကိုင်းတိုင်းတွေကတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။ချင်းနှင်းမြကျော်တလျှောက်စစ်တပ်ကနေပြီးတော့ရဟန်းရင်နေနဲ့ပါထိုးစစ်ဆင်နေတယ်ဆိုတာနဲ့ပတ်သက်လို့ VOA ကစစ်ကောင်စီကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရန်ကုန်မန္တလေးအမြန်လမ်းမမိုင်တိုင်130မှာရှိတဲ့ဇရားလုံကျုံရေကင်းစခန်းကိုလည်းဒီကနေ့မနေ့အစောပိုင်းကလက်နက်ကင်တွေဝင်ရောက်တိုက်ခိုက်တာမို့လို့ရဲတပ်ဖွဲ့ဝင်9ဦးသေဆုံးတာကိုတော့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုတားညို့ပါရှင်မကြခင်မှာတော့စစ်ကောင်စီကဒီနှစ်ရှည်လွန်းတဲ့ထောင်ဒဏ်တွေချမှတ်နေတာနဲ့ပတ်သက်လို့မြမဥပဒေရေးရာကိုကျွမ်းကျင်သူတအူးနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရဖို့ရှိပါတယ်ရှင်အခုတော့ဒီကုလသမဂ္ဂကမြမရေးကိစ္စကိုကြည့်ကြရအောင်ပါလူနည်းစုတွေပြစ်မှတ်ထားခံနေရပြီးရက်ဆက်ကြမ်းကြုတ်မှုတွေအဓမ္မမောင်းထုတ်ခံရမှုတွေကြုံနေရတဲ့မြမနိုင်ငံလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကအင်္ဂါနေ့မှာပြောဆိုလိုက်ပြီးကဘာတလွားကြုံတွေ့နေရတဲ့အဖြစ်ဆိုးတွေကိုနိုင်ငံတွေအနေနဲ့ညီညွတ်မှုနဲ့ဖြေရှင်းဖို့လဲတိုက်တွန်းလိုက်ပါတယ်။တစ်ချိန်တည်းမှာပဲမြန်မာစစ်ကောင်စီအနေနဲ့အာဆီယံနဲ့အနှစ်သာရရှိရှိပူးပေါင်းဆောင်ရွက်ဖို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးကလည်းတောင်းဆိုထားပါတယ်။ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့တွန်းအားပေးဆောင်ရွက်မှုတွေကမြန်မာနိုင်ငံရေးအကျက်အတည်းဖြေရှင်းရမှာအထောက်အကူဖြစ်နိုင်တယ်လို့လည်းသုံးသပ်သူတွေရှိပါတယ်။ဒီအကြောင်းမတ်သိန်းဒီထိုက်ကစူးစီးတင်ပြမှာပါရှင်။
ကုလသမဂ္ဂလုံခြုံရေးကောင်စီမှအင်ကာနိကချင်းပတဲ့နိုင်ငံတကာလုံခြုံရေးနဲ့ငြိမ်းချမ်းရေးထိမ့်သိမ်းရေးဆိုင်ရာအစည်းအဝေးတာဝန်ရှိသူများဆွေးနွေးပွဲအတွင်းမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကမြန်မာနိုင်ငံအခြေအနေကိုလည်းထောက်ပြပါတယ်။ဆူဒန်မာလီနဲ့မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်လွှားမှာဆက်ရနာသိမ်းမှုတွေဖြစ်ခဲ့ပြီးတဲ့နောက်ငြိမ်းချမ်းရေးတိဆောက်ထိမ့်သိမ်းထားနိုင်ရေးအတွက်အားစိုက်ကြိုးပမ်းကြဖို့အတွင်းရေးမှူးချုပ်ကတိုက်တွန်းသွားပါတယ်
။ဆူမြန်မာwhere minorities are targeted, brutalized and forced to flee.
လူနည်းစုတွေပြစ်မှတ်ထားခံရပြီးရက်ဆက်ကြမ်းကြုတ်မှုတွေနဲ့အတင်းအဓမ္မမောင်းထုတ်ခံရတဲ့မြန်မာနိုင်ငံကျွန်တော်တို့မျက်စိရှေ့မှောက်မှာပဲထွက်ပေါ်လာတဲ့လူတွေဖန်တီးတဲ့လူသားချင်းစာနာမှုဆိုင်ရာပြည်ပကကြီးဖြစ်နေတဲ့ Ethiopia နိုင်ငံဒါတွေအပြင်တခြားသောအဖြစ်ဆိုးတွေဟာ COVID-19 နဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအရေးပေါ်အခြေအနေတွေကြောင့်ပိုပြီးဆိုးဝါးသွားစေပါတယ်
ရင်းကျဲရေးအတွက်အရေးကြီးဆုံးအချိန်ဖြစ်နေပြီလို့လည်းကုလသမဂ္ဂအတွင်းမှုချုပ်ကပြောဆိုပြီးနိုင်ငံတွေအားလုံးစည်းလုံးညီညွတ်စွာဆောင်ရွက်ဖို့တိုက်တွန်းပါတယ်။ဒါကြောင့်သူ့ရဲ့အဆိုပြုချက်မှာပြိပခတာစီကာကွယ်ရေးကိုအဓိကထည့်သွင်းထားတာဖြစ်ကြောင်းအကြမ်းဖက်ပြိပခတွေရဲ့အရင်းမြစ်တွေကိုဖြေရှင်းနိုင်ရေးအတွက်ကမ္ဘာအတိုင်းအဝိုင်းကစည်းလုံးညီညွတ်စွာတစ်စိတ်တစ်ဝန်းတည်းဆောင်ရွက်ကြဖို့လည်းတိုက်တွန်းပါတယ်။လက်ရှိပေါ်ပေါက်နေတဲ့လူသားချင်းစာနာထောက်ထားမှုဆန်ရအခြေအနေတွေဟာဆိုရင်လုံခြုံရေးကောင်စီအနေနဲ့ပြိပခရဲ့အရင်းခံအကြောင်းရင်းကိုထိထိရောက်ရောက်မဖြေရှင်းတာကိုပြသနေတာဖြစ်တယ်လို့လည်းလုံခြုံရေးကောင်စီရဲ့အလှည့်ချဥက္ကဋ္ဌကုလသမဂ္ဂဆန်ရမက္ဆီကိုတန်အမတ်ကြီးကအစည်းအဝေးနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှုချုပ်ထံပေးပို့တဲ့စာမှာဖော်ပြပါတယ်မြမရေးသုံးသက်သူဒေါက်တာတစ်ဆွေကလည်းကုလသမဂ္ဂရဲ့မြမရေးဆောင်ရွက်မှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ကုလသမဂ္ဂကဆောင်ရွက်ဗမာနိုင်ငံအတွက်ဆောင်ရွက်တာတွေဟာဒီလူလူလူကမျှော်လင့်ထားသလောက်အားကိုးထားသလောက်မဖြစ်ခဲ့တာကတော့အမှန်ပါပဲခင်ဗျ။
1990ရွေးကောက်ပွဲအနိုင်ရပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာတင့်ဆွေကအရင်ဆက်ဆိုးရလက်ထက်ကာလနဲ့အခုဆက်အနာသိမ့်ကာလတွေမှာကုလသမဂ္ဂဘက်ကဆောင်ရွက်မှုတွေကိုနှိုင်းယှဉ်ပြောပြပါတယ
်။ပြောင်းလဲတဲ့ထူချမှုတွေတော့ရှိရခင်ဗျ။နိုင်ငံကအမြင်ပေါ့နော်။ဘာလဲဆိုတော့ဒီနိုင်ငံကစီမင်းမှာအခုအနာသိမ့်တဲ့စစ်ကောင်စီဟာတစ်ခုပြီးတစ်ခုအနှုတ်သဘောကျဆုံးမှုသဘောတွေဖြစ်နေပါတယ်။
ဆရာနာသိမ့်မှုကိုကုလသမဂ္ဂမှာအတိတလင်ကန့်ကွက်ထားတဲ့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလက်ရှိတမ်မတ်ကြီးဦးကျော်မိုးထွန်းနေရာကိုစစ်ကောင်စီကအစာထိုးခတ်အရေးကလည်းအခုချိန်ထိမအောင်မြင်သလိုမကြာခင်ကကျင်းပခဲ့တဲ့ရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ထိပ်သီးခေါင်းဆောင်များအစည်းအဝေးမှာလည်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုချင်းမြောက်လှိုင်ကိုတက်ခွင့်မပေးခဲ့ပါဘူးနိုင်ငံရေးအရာကန့်သတ်မှုမျိုးစုံကြုံနေရတယ်လို့လဲဗိုလ်ချုပ်မှုကြီးမြောက်လှိုင်ကနိုဝင်ဘာလ၁ရက်နေ့မိန့်ခွန်းမှာအတိအမှတ်ပြုပြောပါတယ်
။ဒါကျွန်တော်တို့ဘုံမှာလဲနိုင်ငံရေးအရာပေါ့ဗျာ။ဟုတ်လား။ဒီဝေဖန်မှုတွေမျိုးစုံကန့်သတ်မှုတွေမျိုးစုံနဲ့ကျွန်တော်ကြုံနေရတဲ့ကာလဖြစ်ပါတယ်
။ကုလသမဂ္ဂနဲ့နိုင်ငံတကာအတန်းဝိုင်းဘက်ကတော့မြန်မာနိုင်ငံကိုဒီမိုကရေစီအသွင်ကူးပြောင်းမှုလမ်းကြောင်းပေါ်ပြန်ရောက်စေရေးစစ်တပ်ဘက်ကဆောင်ရွက်ဖို့ဒီဇိုင်းမှတ်မှတ်တောင်းဆိုနေတာဖြစ်ပါတယ်။အင်ကာနီကလုတ်တဲ့အာဆီယံဩစတြေးလျဆွေးနွေးပွဲအတွင်းမှာလဲဩစတြေးလျနိုင်ငံသားရေးဝန်ကြီးမရီစပိန်ကစစ်ကောင်စီအနေနဲ့အရက်သားတွေကိုပြစ်ခတ်နေတာတွေရပ်ဆိုင်းပြီးတွေ့ဆုံဆွေးနွေးမှုကိုတွားဖို့ထပ်ပြီးတော့တောင်းဆိုသွားပါတယ်။အာဆီယံရဲ့ဘုံသဘောတူညီချက်ကိုစစ်ကောင်စီဘက်ကမလိုက်ရောနိုင်တဲ့အခြေအနေဟာဆိုရင်အာဆီယံရဲ့တွန်းအားဟာလက်တွေ့ကျတဲ့အနေအထားလို့မြန်မာရေးသုံးသပ်သူဒေါက်တာတင့်ဆွေကယူဆပါတယ
်။အာဆီယံလက်ရှိဆောင်ရွက်မှုနဲ့ဆောင်ရွက်နေမှုနဲ့ယက်တိကျဟာဟိုပမာနိုင်ငံပြဿနာဖြေရှင်းရေးမှာအဲနှမ့်မှန်တဲ့မိနေလန်ဖြစ်တယ်ဆိုတာကိုထလောက်ဟိုပြသနေတဲ့အချက်လို့ကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့
မြန်မာနိုင်ငံကိုမကြခင်ကသွားခဲ့တဲ့အမေရိကန်တာမတ်ကြီးဟောင်းဘေးရစ်ချ်ဆန်ကတော့စစ်ကောင်စီဟာလူသားစာနာမှုအကူအညီပိုင်းဆိုင်ရာမှာကဘာကြီးနဲ့လက်တွဲလှုပ်ဆောင်ဖို့လမ်းဖွင့်ထားတယ်လို့အဲ့ဒီထက်ပိုနိုင်တယ်လို့လည်းယုံကြည်တဲ့အကြောင်းပြောဆိုထားပါတယ်ရှင
်။ VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖိုင်းယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်။စလုံးပေါင်းက voabamisechannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။ အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabermis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်ဟုတ်တဘူးနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်အခုလို VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်မြန်မာစံတော်ချိန်နက်6နာရီခွဲပါပြီရှင်အခုဆက်လက်မယ်ဒီဒုတိယပိုင်းနာရီဝက်အတွက်ဒီအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အဲ့ဒီမူကောင်လေးကနိုင်ငံဆွေးနွေးမှုတွေကိုကျွန်တော်တို့ရပ်ဆိုင်ထားပါတယ်ရက်ဆိုင်ထားတဲ့ရက်ဆိုင်ထားပြီးတော့မှ
ဒါကတော့ဒီလက်ရှိနိုင်ငံရေးအကျက်အတဲကိုဖြည့်ရှင်းရေးအတွက်တိုင်းရင်းသားအဖွဲ့တွေဘာတွေဆောင်ရွက်နေသလဲဆိုတဲ့အကြောင်း PPSD ပြောခွင့်ရခွန်မြင့်ထွန်းနဲ့ဆက်သွယ်မေးမြန်းထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ဆက်သွယ်မေးမြန်းခန်းတစ်ခုကိုကြည့်ကြရအောင်ပါရှင်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးခံထားရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေကိုထောင်ဒဏ်နှစ်ရှည်ရီအစမတန်ချမှတ်လိုက်ပါတယ်။အခုလိုထောင်ဒဏ်တွေအစမတန်ချမှတ်လိုက်တာနဲ့ပတ်သက်လို့လူခွင့်ရေးရှိနေဦးမင်းလွင်ဦးကိုကိုစော်မိုးကျော်ကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်ရှင်
။စစ်တပ်ကအာဏာသိမ်းပြီးနောက်ဖမ်းဆီးထိန်းသိမ်းထားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေကိုထောင်ဒဏ်အစမတန်တွေချမှတ်လိုက်ပါတယ်။ဗိုလ်ကြီးဝင်းထင်ကိုအနှစ်20ကရင်ပြည်နယ်ဝင်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကို85နှစ်ဝင်ကြီးဦးတန်းနိုင်ကိုအနှစ်60ချမှတ်လိုက်ပါတယ်ဒီလိုထောင်ဒဏ်နဲ့အစမတန်ချမှတ်လိုက်တာနဲ့ပတ်သက်ပြီးအာဏာ300စလုံးကိုစစ်တပ်ကသာချုပ်ကင်ထားတဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်ရေးဟာလွတ်လပ်တဲ့တရားစီရင်ရေးမဟုတ်တော့ဘဲပြည်တွင်းကရောပြည်ပကပါယုံကြည်မှုမရှိဘူးလို့လူခွင့်ရရှိနေဦးမင်းလွင်ဦးကအခုလိုပြောဆိုလိုက်ပါတယ
်။လက်ရှိမြန်မာနိုင်ငံရဲ့တရားစီရင်ရေးအခြေအနေကိုတော့နိုင်ငံတကာကနေပြီးတော့အယုံကြည်မရှိနိုင်ဘူးလေ။ဒါဖြစ်လို့လဲဆိုတော့ကအုပ်ချုပ်ရေးအာဏာဥပဒေပြည်ရေးအာဏာတရားစီရင်ရေးအာဏာအာဏာကြီး၃ရပ်ကိုစစ်ကောင်စီကနေကန့်ဆွဲထားပြီးတော့စစ်ကောင်စီရဲ့အလိုကြအောက်ကနေပြီးတော့ခေါ်ဆောင်ပေးနေရတာဖြစ်တဲ့အတွက်ကျွန်တော်တို့အခုလိုမျိုးမြေရှိတောင်းတာနေချမှတ်တဲ့ကိစ္စကမထူးခြားမှုလို့ကျွန်တော်တို့ပြောလို့ရပါတယ်။ဒါကဘာနဲ့တူလဲဆိုလို့ရှိရင်ကျွန်တော်တို့1988ရေးချင်းပြီးပြည့်နောက်ပိုင်းမှာလည်းအဲဒီစစ်အုပ်ချုပ်ရေးကာလတွေမှာဒီလိုမြေရှိတောင်းတာနေချခဲ့မှုတွေအတွေ့အကြုံတွေရှိပါတယ်။ကျွန်တော်တို့ SNLD ကဥက္ကဋ္ဌဦးခွန်တုံးဦးလို့ဆိုလို့ရှိရင်1980ကျော်ဗိုလ်ချုပ်စေတင်ဆိုလို့ရှိရင်1100ကျော်စားတဲ့ဒီကနေ့ညစီတောင်းတာနေချမှတ်ခဲ့တာကိုကျွန်တော်တွေ့ရတယ်မြန်မာနိုင်ငံရဲ့လက်ရှိတရားစီရင်စနစ်ကတော့လုံးဝအားကိုးလို့မရတဲ့အခြေအနေမျိုးဖြစ်နေတယ်လို့ကျွန်တော်တို့မြင်ပါတယ်ဗ
ျဟုတ်ကဲ့အဲ့ဒီတော့အခုလိုစစ်တပ်ကအာဏာသိမ်းပြီးတရားစီရင်ရေးတွေပြတ်တဲ့အခါကျတော့ဒီပြည်သူတွေရဲ့ rights of justice တရားမျှတစွာတရားစီရင်ခွင့်ရရှိရေးဆိုတဲ့အပေါ်မှာဘယ်လိုများထိခိုက်တယ်လို့ထင်ပါသလဲခင်ဗျ
မြတ်တော်တရားစီရင်စနစ်ကအစိုးရပြောတဲ့ဥပဒေ၃ရပ်ကိုစစ်ကောင်စီကနေပြောရင်ယူထားလိုက်ကြတဲ့ကူကလွတ်လပ်တဲ့တရားစီရင်ဆိုတာမရှိဘူးမြတ်တဲ့တရားစီရင်ဆိုတာမရှိတော့အဲ့တော့ဘာလို့ဖြစ်လာလဲဆိုတော့ကကျွန်တော်တို့စစ်ကောင်ရုံးတွေကချမှတ်တဲ့အမိန့်တွေကအာဏာကိုချမှတ်တဲ့ဥစ္စာတွေဖြစ်လာတယ်စစ်ကောင်ရုံးမဟုတ်ဘူးဆိုလို့ရှိရင်တော့မှမူလတရားရုံးတွေကချတဲ့ဥစ္စာတွေကလည်းအမြင့်ဆုံးပြစ်ဒဏ်တွေဖြစ်လာတယ်အဲ့တော့ကျွန်တော်တို့ကမူလတရားရုံးမှာဆွဲထားတဲ့အမှုဆိုရင်တော့မှခုချိန်မှာခြရုံးပေါ့နော်ထောင်ဒဏ်ကြီးပဲခြနေတယ်ခြရုံးကတော့မှပြောစမပြူတယ်အထိဖြစ်နေတယ်လို့ကျွန်တော်တို့တွေ့ရတယ်ဒါကြောင့်လွတ်လပ်တဲ့တရားစီရင်စနစ်ကမြန်မာနိုင်ငံမှာအခုချိန်မှာဘယ်လိုမှရှာလို့မတွေ့နိုင်ဘူးလို့ပဲပြောပြရစီ
အဲ့ဒီတော့အခုလိုတရားစီရင်ရေးပြတ်သုံးနေတာဟာဒီတရားဥပဒေစိုးမိုးမှုမရှိတော့ဘူးလို့ပြောလို့ရပါသလားခင်ဗျာ
ဟုတ်ပါတယ်ဗျာတရားဥပဒေစိုးမိုးမှုမရှိတော့ပါဘူး။ဒါဖြစ်လို့လဲဆိုတော့ဆေးရနာသိမ်းပြီးတဲ့နောက်ပိုင်းမှာပြည်သူလူထုတွေရဲ့အကျိုးကိုအကာအကွယ်သိမ်းတဲ့ဥပဒေတွေတချို့ပြတ်သိမ်းခံရတာတွေရှိတယ်။ဥပမာတတိပုဂ္ဂလဆိုင်ရာလွတ်လပ်မှုဆိုင်ရာဥပဒေပြတ်သိမ်းရုပ်သိမ်းခံရတဲ့ Now we don't have to go to the car, we 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 have to go to the car, we
have to go to the car, we have Aku di tiasi yang ye piyuan nebi subemele. Aku tiayau le si de, yang chain de. Aku donang kent tremendo kisabe pipi. Di donsan suji yang sain yare mude web pipi. Tiadu ji de, si ne de ne lau ni bade de. Eri ro, era rega, tegel lau ni rala. Dago lau ni de tiadu ji de, si ne de di ubre nale de dure kayo. Papilo lau ni raba lekmia. Di tiayau ni kago.
บ่ตั่วลุติมาเลยครับเนี่ยครับเนี่ยนักงานการนี่สร้างจีลาได้คําว่าดูแลได้เตียสิ่งนี้สิเสสิ่งนี้เลยสุดะปงกลางก็ปะกินได้ด้วยอะคุลุမျိုးสีมันสร้างไว้นี่ล่ะဖြစ်တယ်အမှန်ကတော့ဗျာဒီဥစ္စာကတေယုတ်ပြတရားယုံတဘောမျိုးအနေနဲ့ပဲဖြစ်နေတယ်တကယ်တမ်းတရားဥပဒေရဲ့အနှစ်သာရကိုလိုက်နာဆောင်ရွက်မှုရှိတယ်တရားယုံနေဖြစ်နေတယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်ဗျာ
โอเคอุเบนลุงครับเจตุหมายจะมาครับเจตุติมาครับดาก็รอลูกขุนเยရှင်นี่อุเมนลุงကိုကိုစောင်မိုးကျော်ကဆက်သွယ်မြင်မြင်ပြီးတင်ပြခဲ့တာပါရှင်အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုကြည့်ကြရအောင်ပါအမေရိကန်နိုင်ငံမှာဒီကိုဗစ်ကပ်ရောဂါကာလအတွင်းသူတို့သတ်မှတ်ထားတဲ့ဒီပြင်ပကလာတဲ့ဒီခီးသွားလာကွင်းတွေကိုအခုစတင်ပြီးတော့ဒီရုပ်သိမ်းလိုက်တဲ့အကြောင်းကိုပေါ့နော်ဒီ
American Nine Nanganaga, Key Dwarigu, Pianle Lakan Dama Pipime, Lyome Duriha, Kagwe, C Tobida, the Pipo, Lorelo, American Yashiriga, Piobare Nangamong, Tosa Donanga, Key Derigo, American Bidon Zuka, Kantakeraba, Tio, Eniane, Uyopanang and Romia, Key Deri, Pawemare. Lane Chi Chagere Kanta Chadrigo, Yotin Labi Mo, American Piron Zugo Lare, London, Parinet, the Chani Aga Key that in Lienri, Kong Lut in a Piantaniari, Nedwarame, Yoleabare. At the Nid Modia to Pratcha Piantani, the Keys in Ego, Dika Mikuniare, Lijon Line, Edra, Sitata Yazia, Piabare. Key Derio, Keyswa Lung and Loka in Griba, American Piron Zuya Jinja Zago, Chuzo Jabare. American Delta Lijong Langaro, Key Derry Boma, Kentucky Sholai B, Drinch of Patrin, Langanaga, Key Dwar, Lin, Lemma Wayuda, Liang Aze, Yaganoti, Pumiara, Elo Piovare. Drench in the Rigaro, Kovich of Tigayare, Siboy Lungan, Pianle, Umola Wusso, eh? A chain Yua Umelo, Command Dressavare. UK Virgin Atlantic Lijong Lang, Achike, Shai Wiscaro, Akulu Piovare.
Easter and the summer is starting to pick up. Now we're not at 2019 levels and don't expect to be that.
ဟုတ် ပါ တယ် လင်း season တွေ အဆင် ပြေ ပြေ ပြေး ဆွဲ နေ ပါ ပြီ ငွေ မာ နဲ့ December လ အတွက် ကြိုတင် booking လုပ်ထားတဲ့ လက်မှတ်ဝယ်ထားတဲ့ ခီးတဲ့ 45 ရာခိုင်နှုန်း ရှိ ပါ တယ် Easter ပွဲတော်ကာလအပြီးနောက်ပိုင်း ငွေရသီရောက်ရင်လဲ ပို့ ပြီးတော့ ခီးတဲ့ တွေ များ လာ မှာ ပါ ကျွန်တော်တို့ အခု အချိန်တွေက 2019 က အနေထား မဟုတ် ပါဘူး အဲ့ ဒီ အချိန်တွေ ပြန်ဖြစ်သွားမယ်လို့လဲ ညွှန်လင့်မထားပါဘူးVirgin Atlantic လေယာဉ်လိုင်းကတော့2022ခုနှစ် April လလောက်မှာခီးတဲ့အဖြစ်လေယာဉ်ခီးစဉ်အဖြစ်နဲ့ပြေးဆွဲနိုင်မှာပ
ါ။လေကြောင်းနဲ့ခီးသွားမဲ့သူတွေဟာ COVID-19 ကာကွယ်ဆေးထိုးပြီးသားအထောက်အထားတွေလက်တလောစစ်ဆေးထားတဲ့ရောဂါကူးစက်မှုမရှိဘူးဆိုတဲ့အထောက်အထားတွေပြရမှာဖြစ်ပါတယ်။လာနဲ့ချီပြီးစောင့်စားခဲ့ရတဲ့အမေရိကန်ပြည်ထောင်စုကိုလာရောက်မဲ့ခီးသွားတွေအတွက်ခီးသွားလုပ်ငန်းတွေကတော့အခုပြန်လည်စတင်ပြီဖြစ်ကြောင်းပါခင်ဗျာ။
ကိုအောင်မြတ်သူပြောပြသွားတာပါရှင်မကြခင်တင်ဆက်မဲ့အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာအစီအစဉ်မှာလေဒီလုပ်ငန်းတွင်နေမှာ COVID-19 ရောဂါကာကွယ်ဆေးကိုမဖြစ်မနေထိုးရမယ့်အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်ရှင
်ဒီလိုရေးတင်ပြနာနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA Digest ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါသေးတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ဖ ယူရင်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းတင်းနေအောင်မှာဝန်ဆောင်မှုများဆိုရဲကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုရဲစာသားလေးတွင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါသေး။နောက်တစ်နေ့ကတော့ယူရင်မြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းယူရင်မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေး။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းခြင်းတွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရယ်ရှင
်။ VOA မြန်မာပိုင်းရဲ့ရေဒီယိုစီစဉ်တွေကိုဆက်လက်တင်ဆက်နေပါရယ်ရှင်။အခုတော့အမေရိကန်နိုင်ငံကြီးအကြောင်းတည်ကောင်းစရာအစီအစဉ်ကိုကြည့်ရှုနားဆင်ဖို့အချိန်ရောက်ပါပြီ။အမေရိကန်ပြည်ထောင်စုကလုပ်ငန်းခွင်တွေမှာ COVID-19 ကာကွယ်ဆေးမဖြစ်မနေထိုးဖို့အစိုးရကစီးမျဉ်းစည်းကမ်း၆မှတ်ဆောင်ရွက်နေတာနဲ့ပတ်သက်ပြီးတော့အငင်းပွားမှုတွေဟာဆက်ပြီးဖြစ်နေပါတယ်။ Federal တရားရုံးတရုံးကဘိုင်ဒန်အစိုးရရဲ့ဒီစီးမျဉ်းစည်းကမ်းနဲ့ပတ်သက်လို့ယာယီဆိုင်ငံ့ဖို့ဆုံးဖြတ်ထားတဲ့အပေါ်မှာဒီသတင်းပတ်အတွင်းဘိုင်ဒန်အစိုးရဘက်ကလည်းတုံ့ပြန်သွားမယ်လို့လည်းခန့်မှန်းထားပါတယ်။ Michelle Queen ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင်။
ကိုဗစ် -19 ကဝဇင်းဖြစ်နေတဲ့ဒိုးဘိုင်ဒန်ဆိုရရဲ့ကြေညာချက်နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုမှာအတော်လေးအငြင်းပွားစရာဖြစ်နေတာပါ။ငန်းနယ်လုံသားအင်အားတရာအထက်ရှိတဲ့ကုမ္ပဏီတွေမှာကိုဗစ်ကဝဇင်းထိုးရမယ်ဆိုတဲ့စီးမင်းပေါ်ပြည်နယ်တွေလုပ်ငန်းရှင်တွေနဲ့ဘာသာရေးဖွဲ့တွေကဖက်ဒရယ်ဆိုရရဲ့ဒီဆောင်ရွက်ချက်ဟာဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးပြန်တရားစွဲပါတယ်။အစိုးရကတော့ကာကွယ်ဆေးထိုးဖို့လိုအပ်ကြောင်းပြောဆိုထားတာပါ။
There are times where we recognize that our decisions
ကျွန်တော်တို့ဆုံးဖြတ်ချက်ကပတ်ဝန်းကျင်လူမှုအတိုင်းအဝိုင်းပေါ်အကြီးကျယ်တက်ရောက်မှုရှိတယ်ဆိုတာမျိုးအတိတ်မှာရှိခဲ့ပါတယ်။ကိုဗစ်ကဒီလိုအခြေအနေမျိုးကိုသတိပေးနှိုးဆော်ခဲ့တာပါ။ဒါကြောင့်လုပ်ငန်းခွင်တွေအတွက်လိုအပ်မဲ့စည်းမျဉ်းတွေကိုထုတ်ပြန်တာဟာအလုံးအတွက်အကျိုးရှိုံသာမကကယ်ရောဂါကိုခန့်မြန်မြန်အဆုံးသတ်ဖို့ဆောင်ရွက်တာလည်းဖြစ်ပါတယ်။
လုပ်ငန်းဝင်ဘေးကင်းလုံခြုံအောင်ဆောင်ရွက်ဖို့ကဖက်ဒရယ်အစိုးရရဲ့တာဝန်ဖြစ်တယ်လို့အစိုးရဘက်ကခြေပါထားပေမဲ့လည်းတချို့ကတော့ဒီလိုဆောင်ရွက်မှုကဘောင်ကျော်ရာဖြစ်တယ်ဆိုပြီးဝေဖန်ပါတယ
် I don't think people want this decision
ဒီဆုံးဖြတ်ချက်ကိုလူတွေကြိုက်ကြမယ်မထင်ပါဘူးဖက်ဒရယ်အစိုးရကသူတို့လှုပ်စင်ကျင်တယ်လို့အတင်းကျပ်လှုပ်ခိုင်းတဲ့အစင်လာမျိုးကိုလူတွေလိုချင်မှာမဟုတ်ပါဘူး
အခုခါမှာကလေးတွေအပါဝင်ကာဝယ်ဆေးထိုးသူတွေပုံများလာပြီးဖြစ်တာကြောင့်အစိုးရအနေနဲ့ဇန်နဝါရီနောက်ဆုံးထားပြီးတော့ကာဝယ်ဆေးထိုးမှုအစီအမံသတ်မှတ်ထားမှုအပေါ်မကြေမနက်ဖြစ်မှုတွေကိုတုံ့ပြန်ဖြေရှင်းနေရတာဟာပိုဝန်တော့ဝန်ဖို့ဖြစ်မလားဆိုပြီးတချို့ကထောက်ပြပါတယ်
We need to ask ourselves what is our goal we've been saying muara chama hu ne patat bi chi me so yin ko ba na ko pyan me ya ma ga chinaru ye yiman jet ga ba le so ra ba be atat sasin ne jaw lu ye 81 ya kai nong ko ka kwe se tho pe bi ba bi ko lo a che pye mi bu tabor da ma tu ra re ma che net da re ne a pyan lan sain khon ni ja da re ko belaw atai da di yin sain pye shin ma ba le ya
အမေရိကန်ပြည်ထောင်စုမှာတရက်ကိုလူ5000လောက်ကိုဗစ်ရောဂါဆက်ပြီးတော့ကူးစက်နေသေးပေမဲ့ဒီလိုကူးစက်မှုအရေးအတွက်ကတော့တစတစကျဆင်းလာနေလို့ဖြစ်ပါတယ
်။ကွန်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုကြည့်ရှုနားဆင်ကြတာပါရှင်။အခုတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုကြည့်ရှုနားဆင်ဖို့အချိန်ရောက်ပါပြီ။လက်ရှိနိုင်ငံရေးအခြေတဲကိုဖြေရှင်းရေးအတွက်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် MCA ကိုလက်မှတ်ရေးထိုးချိန်ကအတိတက်တေဖြစ်ပါဝင်ခဲ့တဲ့တရုတ်နဲ့အာဆီယံအဖွဲ့ဝင်အပါဝင်ဒီနိုင်ငံတကာနဲ့ဆက်ဆက်ညှိနှိုင်းပြီးတော့လှုပ်ဆောင်နေတဲ့အကြောင်းလက်နက်ကိုင်အဖွဲ့တွေနဲ့စုဖွဲ့ထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ပြောခွင့်ရပုဂ္ဂိုလ်ကွန်မြင့်ထွန်းက VOA ကိုပြောပါရယ်ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါရယ်ရှင
်ကွန်မြင့်ထွန်း VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့လည်း VOA နဲ့ကိုကျော်သိန်းကိုကျေးဇူးတင်ပါတယ်ပြောကြားခွင့်ရတဲ့အတွက်
ဟုတ်ကဲ့ပါဆိုတော့ကျွန်တော်ပထမဦးဆုံးမေးခွန်းကဒီငင်းကြီးလုပ်ငန်းရှင်ဦးဆောင်ဖွဲ့ PPSG ကနိုမာလ5ရက်နေ့မှာထုတ်ပြန်ချက်တရားထုတ်ထားတာကျွန်တော်တွေ့ပါတယ်ကြ ారి ထုတ်ပြန်ချက်မှာဆွေးနွေးဖို့အတွက်ပေါ့နော်ဆွေးနွေးဖို့အတွက်ဆွေးနွေးညနေရေးကော်မတီကိုဖွဲ့စည်းထားတယ်လို့ပါပါတယ်ဆိုတော့ဆွေးနွေးညနေရေးကော်မတီကိုဘယ်လိုဖွဲ့စည်းထားပါလဲခင်ဗျာ
ဟုတ်ကဲ့အခုကျွန်တော်တို့ဒီလက်ရှိနိုင်ငံရေးအကျပ်တွေဖြစ်ရှင်းနိုင်ရေးအတွက်ကိုသဘောထားတွေရှိစီနိုင်ဖို့အတွက်ကျွန်တော်တို့ PPS ရဲ့ဆွေးနွေးညနေရေးကော်မတီကိုဖွဲ့စည်းတောင်းပေးခဲ့ပါတယ်အဲ့လိုဖွဲ့စည်းတောင်းပေးမှုကတော့ဘယ်ဟာဘယ်ပုံစံတွေအခြေခံခဲ့လဲဆိုလို့ရှိရင် ကျွန်တော်ပြည်ထောင်စုညဉ့်ဉဉ်ဆွေးနွေးမှုပူးတွဲကော်မတီ UPDGC မှာပါတဲ့ဒီ EU ကကိုယ်စားလှယ်တွေကိုပဲအခြေခံပြီးတော့စုဖွဲ့ပေးတာဖြစ်ပါတယ
်ဟုတ်ကဲ့
အခုနေ့ခါမှာကျွန်တော်တို့ဒီ NCA ရဲ့နိုင်ငံဆွေးနွေးမှုဆိုင်ရာမူပေါင်းလို့ပေါ့နော်အဲ့ဒီမူပေါင်းလေးကနိုင်ငံဆွေးနွေးမှုတွေကိုကျွန်တော်တို့ရပ်ဆိုင်ထားပါတယ်အဲ့ရပ်ဆိုင်ထားပြီးတော့မှအခုဒီလက်ရှိနိုင်ငံအကျက်တဲ့ဖြစ်ရှင်းနိုင်ရေးကိုဟိုစူးစမ်းဖို့အတွက်တော့ဖွဲ့စည်းတဲ့အခါကျတော့ဒီကျွန်တော်တို့ဒီပြည်ထောင်စုညဉ့်ဆွေးနွေးမှုပူးတွဲကော်မတီမှာပါဝင်ဆောင်ရွက်နေတဲ့ကိုယ်စားလှယ်တွေကိုပဲဒါကျွန်တော်တို့စုဖွဲ့ပြီးတောင်းပေးတာဖြစ်ပါတယ်။အဲဒီထဲမှာဒီ PBS ရဲ့ညနေကိုယ်စားလှယ်ဖွဲ့တဲ့မှာကျွန်တော်တို့ကော်မတီဖွဲ့ဝင်9ဦးရှိပါတယ်။အဲဒီ9ဦးထဲမှာကျွန်တော်တို့ဒီအမျိုးသမီးပါဝင်မှုကိုမြင့်တင်တော့အဖြစ်ဒီ9ဦးထဲမှာကျွန်တော်တို့အမျိုးသမီးကိုယ်စားလှယ်3ဦးပါပါတယ်။ဒီဒေါ်စောမြဇာလင်းတို့ဒီအပေါ်မီစုပွင့်တို့ဇမမီစာရာတို့ပေါ့လေ။
ဟုတ်ကဲ့
ဒါတွေပါပါတယ်။ကျွန်တော်အစည်းအဝေးတွေမှာတော့ဒီကော်မတီပြင်လုပ်ငန်းကြီးကြီးပြန်ဖြစ်ပေါ်တော့အဖွဲ့တိုင်းကခုနကိုယ်စားလှယ်တွေပါဝင်ပြီးတော့ဆောင်ရွက်နေပါတယ
်။ဟုတ်ကဲ့ပါခင်ဆိုတော့အဲ့ဒီထုတ်ပြန်ချက်ထဲမှာပဲညီဆွေးနွေးညီနိုင်ရေးကော်မတီဖွဲ့စည်းတာနဲ့တစ်ချက်ထဲမှာပေါ့နော်ဆွေးနွေးညီနိုင်ရေးကော်မတီဖွဲ့စည်းရတဲ့ရည်ရွယ်ချက်ကဒီပြည်ရင်းပြည်ပ stakeholders တွေသက်ဆိုင်သူတွေပေါ့နော်မြန်မာနိုင်ငံရေးငင်းချင်းစီစဉ်မှာသက်ဆိုင်သူတွေနဲ့တွေ့ဆုံပြီးတော့လက်ရှိနိုင်ငံရေးအခြေတဲကိုပြင်ရှင်းဖို့နဲ့ဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးသဘောထားတွေစုစည်းမယ်ဆိုပြီးတော့ဖော်ပြထားပါတယ်ဆိုတော့ဘယ်သူတွေနဲ့တွေ့ဆုံဖို့စီစဉ်ပါတယ်ခင်ဗျာ
အထူးအားဖြင့်တော့ဒီကျွန်တော်တို့ပြည်ပဆိုတဲ့နေရာမှာတော့ကျွန်တော်တို့ဒီ NCA ကိုအတိအသင့်နဲ့လက်မှတ်ထိုးခဲ့တဲ့နိုင်ငံကအတိုင်းဝိုင်းနဲ့ကျွန်တော်အဓိကဒါကတော့ဆက်ဆက်ဆောင်ရင်းနေပါတယ်။ဘာလို့ဒီ NCA မှာအတိအသင့်နဲ့လက်မှတ်ရေးထိုးတာကကျွန်တော် UN တို့ EU တို့ဒါတော့ဗောနော် UN တို့ EU တို့ဒီ TF တို့စပြည့်ဒီနိုင်ငံအတိအသင့်တွေနဲ့ကျွန်တော်တို့အဓိကဒါဆက်ညှိနှိုင်းပြီးတော့ဒါကိုဆောင်ရွက်နေပါတယ်။ခု UN ကိုယ်စားလှယ်ဆိုလို့ရှိရင်လည်းဒါပါဖြစ်ဖြစ်ဒီပေါ်မှာသူတို့တောင်းရှိတဲ့လူတွေအနေနဲ့ရောပေါ့လေ။နောက်တစ်ခုကတော့ကျွန်တော်အာဆီယံဖြစ်ပါတယ်။အဲဒီတော့ကျွန်တော်လက်မှတ်ရေးထိုးစဉ်တော့ထိုင်းနိုင်ငံနဲ့အသီးသဖြင့်နဲ့ပါသလိုအခုနောက်ပိုင်းမှာလည်းဒီအာဆီယံကိုဒီနိုင်ငံကအစုဖွဲ့တွေအတိုင်းဝိုင်းတွေလည်းဝိုင်းပြီးတောင်းပေးကြတဲ့ပုံမှာအခြေပြုပြီးတော့ဒီကျွန်တော်အာဆီယံအပါအဝင်ဂျန်နဲ့ဒီ UN EU ကျန်နေဒီဗောလေဒီတရုတ်နိုင်ငံအိန္ဒိယနိုင်ငံပေါ့နိုင်ငံအတိုင်းဝိုင်းတွေလည်းကျွန်တော်တို့ကဒါကိုဆက်ဆက်ညှိနှိုင်းပြီးတော့ကျွန်တော်ဆောင်ရွက်တော့မှာဖြစ်ပါ
တယ်။ဟုတ်ကဲ့ကျွန်တော်နည်းနည်းဖြတ်မိလိုက်ခြင်းနဲ့အခုဒီနိုင်ငံကအတိုင်းဝိုင်းနဲ့ထိစပ်မှုတွေရှိနေမှာပေါ့ဟုတ်လား
။ဟာရှိနေပါတယ်ခင်ဗျာကျွန်တော်အဲ့ဒါတွေဆက်ဆက်ပြီးတော့ညှိနှိုင်းပြီးတော့ဒါကျွန်တော်တို့ဆောင်ရွက်နေပါတယ်ကျွန်တော်တို့ဒီ PPSD မှာလည်းနိုင်ငံကဆက်ဆံရေးကော်မတီဆိုတာကိုဖွဲ့စည်းပြီးတော့ကျွန်တော်တို့ဆက်လက်ဆောင်ရွက်နေပါတယ်
โอเคสรุปดีกุลนมกะกุสเลติโนลินฮีซาเนี่ยแหละเว้ยผมจะรู้จ้ามาเสร็จๆมูเสร็จไปมูชื่อนี่ล่ะครับ
โอเคไอ้เราก็เราดิเสร็จตั่วเสร็จๆพี่รอญีนันส่งเยยอยู่เลยดาๆเรารู้ชวนนี้ส่งเยนี่บาแล้วสรุปกุลนมกะกุสเลสรแล้ว NCA อติตติเนี่ยมาแล้วจ้องวนมีล่ะครับ
โอเคสรุปดี
ป่ะโอเคโอเคกูเราดิလောလလအဖြစ်တွင်နိုင်ငံရေးဆွေးနွေးမှုအပြင်ပေါ့လေကျွန်တော်လူသားချင်းစာနာမှုအကူအညီတွေရရည်အတွက်နေဆက်ဖြတ်ကျော်ပြီးတော့ဒီ COVID-19 ဆေးပါဝင်ဒီလူသားချင်းစာနာမှုအကူအညီတွေရရည်ကိစ္စတွေဆိုတော့ UN ကိုယ်စားလှယ်ကကျွန်တော်မဖြစ်မနေတွေ့ကြရမှာဆွေးနွေးကြရမှာဖြစ်ပါတယ
်။ဟုတ်ကဲ့ဒါပြပါပေါ့ဆိုတော့တည်ရင်းအနေနဲ့ဆိုရင်ဟောအဲဖွဲ့စည်းတွေလူပုဂ္ဂိုလ်
တည်ရင်းအနေနဲ့ကတော့ကျွန်တော်တို့ကတော့အခုကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးတိုးတက်ဖြစ်ထွန်းမှုပေါ့နော်နိုင်ငံရေးတိုးတက်ဖြစ်ထွန်းမှုအပေါ်မှာမူတည်ပြီးတော့ကျွန်တော်တို့အစင်းလိုက်ဆောင်ရွက်တော့မှာဖြစ်ပါတယ်။ဟိုကျွန်တော်တို့ပြောတဲ့ဆွေးနွေးရေးလမ်းကြောင်းဆိုတော့စိတ်ဝင်စားတဲ့လူရှိတယ်၊စိတ်ဝင်စားတဲ့လူတွေရှိမယ်။အဲ့တော့အထူးအဖြစ်တော့အခုလောလတ်မှာကျွန်တော်တို့နိုင်ငံရေးပါတီတွေ၊အရက်ပဲလူမှုအဖွဲ့အစည်းတွေ၊ပညာရှင်တွေဒီကျွန်တော်သက်ဆိုင်တဲ့ stakeholder တွေကိုကျွန်တော်ဆွေးနွေးသွားဖို့ပါ။အဲ့မှာအဲ့ဒီရမှာတစ်ဆင့်ပေါ့လေ၊ကျန်တဲ့သူတွေနဲ့ကျွန်တော်ဆက်ပြီးတော့ညှိနှိုင်းဆွေးနွေးသွားဖို့ဖြစ်ပါတ
ယ်။ဟုတ်ကဲ့။ဆိုတော့ပြည်တွင်းအနေနဲ့ဟလာတိစက်ဆွေးနွေးဖို့ကြည့်ရထားတဲ့အထဲမှာလက်ရှိအနာသိမ့်ယူထားတဲ့စစ်ကောင်စီရောပါဝင်ပါသလားခင်ဗျာ
ဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်တို့အနေနဲ့ကတော့ဒီစစ်ကောင်စီပါဝင်ရေးနဲ့ပတ်သက်ရတော့ဒါစစ်ကောင်စီရဲ့အပြုမူအခြေအနေအနေထားတွေနဲ့အဲ့ဒါစစ်ကောင်စီရဲ့ဒီသဘောထားပုံမှာလည်းဒါမူတည်ပါတယ်အဲ့ကျွန်တော်တို့အနေနဲ့ကတော့ဒီလိုသက်ဆိုင်သူတွေလို့ဆွေးနွေးကြတဲ့အခါမှာဒီလက်ရှိနိုင်ငံရေးဖြစ်ပေါ်တိုးတက်မှုတွေအစင်းလိုက်ဖြစ်ပေါ်တိုးတက်မှုတွေမှာအခြေခံပြီးတော့ကျွန်တော်တို့ဆောင်ရွက်သွားမယ်။နောက်တစ်ခါဒီကျွန်တော်တို့သက်ဆိုင်သူပါဝင်ရမယ်သူဆိုတဲ့ဟာကိုဆွေးနွေးတဲ့အခါမှာလည်းပဲကျွန်တော်တို့ PPSD နေရပဲဆုံးဖြတ်တာမျိုးမဟုတ်ဘဲနဲ့အားလုံးညှိနှိုင်းမှုနဲ့ဆောင်ရွက်သွားမှာဖြစ်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာ။ဒီ PPSD ဆိုတာကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့ EO လို့ဒုကောက်ခေါ်တဲ့တိုင်းသားလူမျိုးစုတနက်ကိုင်အဖွဲ့အစည်းတွေစုဖွဲ့ထားတဲ့အဖွဲ့ပေါ့နော်။အာမေးအဖွဲ့ပေါ့။ဆိုတော့ PBS ဒီအနေနဲ့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေအောက်မှာဒီ NCA စာချုပ်လမ်းကြောင်းအတိုင်းဆက်ပြီးတော့သွားနိုင်အောင်မယ်လို့ယူဆထားပါသလားအခြားလမ်းကြောင်းကိုရွေးချယ်စဉ်းစားနေပါဘူးလ
ား NCA ကတော့ဒီကိစ္စနဲ့ပတ်သက်ရင်လည်းပေါ့လေကျွန်တော်တို့ကဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပယ်ဖျက်လိုက်ပြီးတဲ့ကြောင့်မို့လို့ဒါ NCA လည်းပယ်ဖျက်သွားပြီဆိုတဲ့အမြင်မျိုးနဲ့ဆွေးနွေးကြတယ်လည်းရှိပါတယ်အဲဒီနေ့တူပဲဒီဒီ NCA နဲ့ပတ်သက်ပြီးအမျိုးမျိုးပေါ်လေယူဆအမျိုးမျိုးတွေဆွေးနွေးနေကြတာရှိပါတယ်အဲ NCA ကလည်းပဲဒီစစ်ကောင်စီကဒီအာဏာသိမ်းလိုက်တာဟာတကယ်တော့ကျွန်တော်တက်မတော်အနေနဲ့ NCA မှာပါတဲ့ပါတာတစ်ခုဖြစ်တဲ့တက်မတော်အနေနဲ့ကဒါ NCA စာချုပ်ကိုချိုးဖောက်လိုက်တာဖြစ်ပါတယ်အဲ့တော့ထို့နည်းတူပဲတက်မတော်အနေနဲ့ငင်းငန်းရုပ်လိုလားကြောင်းနဲ့ပြပရောက်ကရောက်သွားခဲ့ပါတယ်ဆိုတော့အခုကျွန်တော်တို့အနေနဲ့ကတော့ဒီ NCA လမ်းကြောင်းအတိုင်းပွားဆွေးနွေးဖို့ဆိုတဲ့ကိစ္စမှာစစ်ကောင်စီနဲ့နိုင်ငံရေးဆွေးနွေးမှုရပ်ဆိုင်ထားရဲဆိုတာကအဲ့ဒီ NCA ပြဋ္ဌာန်းချက်မူပေါင်းတွေကနိုင်ငံရေးဆွေးနွေးမှုတွေကျွန်တော်ရပ်ဆိုင်ထားတာဖြစ်ပါတယ်။မှ JICN စီဝေးလို့ UBDJC စီဝေးလို့မျိုးတွေကိုကျွန်တော်တို့ဒါကျင်းပမှာမဟုတ်ဘူး။21ရာစုပြည်နယ်မှာမျိုးတွေဒီလိုဆွေးနွေးမှုတွေကိုကျွန်တော်ဒါတွေကိုရပ်ဆိုင်ထားပါတယ်။ဟုတ်ကဲ့။တနည်းအားဖြင့်ပြောရမယ်ဆိုရင်တော့ဒီစစ်ကောင်စီရဲ့အာဏာသိမ်းမှုကြောင့်ကျွန်တော်တို့ဒီနိုင်ငံ NCA မူပေါင်းတွေကနိုင်ငံရေးဆွေးနွေးမှုတွေတနည်းအားဖြင့်ပြောရင်တော့ NCA လမ်းကြောင်းအတိုင်းအတိအကျသွားဖို့ဆိုတာကတော့ကျွန်တော်အမှန်ခက်ခဲသွားပြီဖြစ်ပါတယ်။
ဟုတ်ကဲ့
အတိုးတော်လေးပဲကျွန်တော်တို့အနေနဲ့ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ကတော့ NCA ရဲ့အနှစ်သာပေါ့နော် NCA မှာရှိတဲ့အနှစ်သာကတော့ဒီနိုင်ငံရေးရည်ကြည်မှုအသင့်အနေနဲ့နိုင်ငံရေးပြဿနာတွေနိုင်ငံရေးနဲ့ဖြစ်ရှင်းရမယ်အဖေရယ်ပြည်တော်စုကိုထူထောင်မယ်ပြီးရင်ကျွန်တော်ဒီပြည်သူလူထုရဲ့အသက်အိုးအိမ်စီးဆိုင်ကိုကာကွယ်ရမယ်ဆိုတဲ့အခြေခံတွေကိုတော့ကျွန်တော်ဆက်လက်ရည်တည်ပြီးပေါ်ဆောင်သွားဖို့ဖြစ်ပါတယ
်ဟုတ်ကဲ့ဒီနေ့မှာကျွန်တော်တခုဖြတ်ပြီးနေချင်တာကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာစစ်ကောင်စီကPBSD ကိုအစုအဖွဲ့တစ်ခုလုံးနေတော့လောက်အောင်ဒါမှမဟုတ် PBSD ထဲမှာရှိတဲ့အဖွဲ့ဝင်တစ်ခုချင်းစီကိုတော့လောက်အောင်ဆက်သွယ်လာတာမျိုးဆွေးနွေးဖို့ပြောဆိုတာမျိုးများရှိပါသလားခင်ဗျာ
။ဟောအဲ့ဒါအနေနဲ့နေရတော့ဒီတစ်ဖွဲ့ချင်းကိုအပေါ်မှာဆက်သွယ်ညှိနှိုင်းမှုတွေပတ်သက်ရင်တော့ကျွန်တော်တို့နိုင်ငံရေးဆွေးနွေးမှုအနေနဲ့တွဲဆောင်ကြတာဆွေးနွေးကြတာမျိုးကတော့ PBSD အနေနဲ့တော့တစ်ဖွဲ့ချင်းအနေနဲ့တော့မရှိပါဘူး။သို့တော်လည်းမိမိတို့တစ်ဖွဲ့တရင်ကျွန်တော်တို့ဒီ NCA ပေါ့နော် NCA လက်မှတ်မရေးထိုးခင်မှာကျွန်တော်ချုပ်ဆိုတာတစ်ဖွဲ့ချင်းချုပ်ဆိုတာတဲ့ပြည်နယ်အဆင့်အပြစ်ခတ်ရေးဆေးစာချုပ်တွေရှိတယ်ပြည်ထောင်စုအဆင့်အပြစ်ခတ်ရေးဆေးစာချုပ်တွေရှိတယ်အဲ့ဒီစာချုပ်တွေအရတစ်ဖွဲ့ချင်းလွတ်လပ်ခွင့်နဲ့တွဲဆုံတာတွေကတော့ရှိနိုင်ပါတယ်သို့တော်လည်းပဲကျွန်တော်တို့ PPSC တစ်ခုလုံးနေနေဖြစ်စေတစ်ဖွဲ့ချင်းနေနေဖြစ်စေဒီ NCA ကိုအခြေခံပြီးတော့နိုင်ငံရေးဆွေးနွေးတဲ့သဘောထားနိုင်ငံရေးဆွေးနွေးမှုတွေကမရှိဘူးအလွတ်သဘောလည်းမရှိသလိုတရားဝင်ဆွေးနွေးမှုတွေလည်းကျွန်တော်တို့မရှိပါဘူး။တရားဝင်ဘောတူထားတာလည်းမရှိပါဘူး
။ဟုတ်ကဲ့။တကယ်ကြီးများဆက်သွယ်လာမယ်ဆိုရင်တော့ဘယ်လိုများသဘောထားမလဲဗျာ
။အခုလက်ရှိမှာတော့ကျွန်တော်တို့ဒါစစ်ကောင်စီကဒီလိုအာဏာသိမ်းလိုက်တာဟာကျွန်တော်တို့နိုင်ငံရေးပြဿနာကိုအင်အားသုံးဖြည့်ရှင်းတာဖြစ်တဲ့အတွက်ဒါကိုကျွန်တော်တို့စန့်ကျင်နေကန့်ကွက်တယ်။အဲ့တော့တနည်းအားဖြင့်ပြောရင်လည်းဒါစစ်ကောင်စီရဲ့ဖြစ်တည်မှုကိုကျွန်တော်တို့အတိမတ်ပြုပေါ်ရမှာခက်ခဲတယ်။ကြောင်းမလို့ဒီစစ်ကောင်စီကဒါကန့်လန့်လာမယ်ဆိုရင်တော့ဒါကျွန်တော် PPSC အတွင်းတော့ဆွေးနွေးရမှာပေါ့လေ။သို့တော်လည်းအခြေခံမူအားဖြင့်တော့ကျွန်တော်တို့ဒီ NCA ပုံပေါ်လေးကနိုင်ငံရေးဆွေးနွေးမှုတွေကိုကျွန်တော်ရပ်ဆိုင်ထားပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဒီနေ့လက်ရှိအချိန်ဒီပေါ်မှာ PPSC ရဲ့သဘောထားလေးကျွန်တော်တခုလည်းလိုက်ချင်ပါတယ်။လက်ရှိကပြည်တွင်းမှာလည်းကွန်မြူနတီလေးကြာတိထားတဲ့အတိုင်းဟလာပြန်လန်တိုက်ခိုက်ကြတာရှိနေတယ်။ချိန်ထဲမှာပဲဒီစစ်ကောင်စီရဲ့စစ်တပ်တရင်ပေးဟလာဒလန်ဆိုပြီးတော့ဆွဆွဲပြီးတော့တက်ဖြတ်တာတွေကလည်းပဲနေ့စဉ်လိုမျိုးကျွန်တော်တို့ကြားနေရတယ်ဟလာပေါက်ကွဲတာတွေတိုက်ခိုက်တာတွေရှိနေတယ်။ဒီအချိန်လေးဒီပေါ်မှာ PPSC ကဘယ်လိုမြင်သဘောထားရှိပါလဲခင်ဗျာ
။အဲ့ဒီကိစ္စရပ်ဒီပေါ်မှာတော့ကျွန်တော်တို့အထူးစိတ်မကောင်းဖြစ်ရတာပါပဲ။အတူဒီပုံမှာပေါ့နော်ကျွန်တော်တို့တွင်တဲ့အတရားတွေအမှန်တကယ်စိတ်မကောင်းဖြစ်ရပါဘူး။တနည်းအားဖြင့်ပြောရရင်လည်းစစ်ကောင်စီကလည်းပြည်သူလူထုကိုရန်သူလို့သတ်မှတ်ပြီးတော့မှစိတ်ခင်းနေတဲ့အခါကျတော့ပြည်သူလူထုအတွင်းအချင်းချင်းအကြားမှာလည်းမယုံသာငါမှုတွေကဒါနေ့တခြားဒီလိုများလာတယ်။ဒါကြောင့်မို့လို့လည်းကျွန်တော်တို့အနေနဲ့ကဒီ PPS ရဲ့သဘောတော်ထုတ်ပြန်တဲ့အခါမှာတော့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ရဲ့တိုင်းပြည်ဟာတိုင်းပြည်ကြဆုံပစ္စည်းခံကိုဥတည်နေပြီးတိုင်းပြည်ကြဆုံပစ္စည်းရေးလမ်းကြောင်းပေါ်ရောက်နေပြီဆိုတော့ကျွန်တော်ထုတ်ပြန်ခဲ့ပါတယ်အဲဒီကြောင့်လည်းကျွန်တော်ဒီလိုဆွေးနွေးဖြည့်ရှင်းနိုင်ရေးကိုကျွန်တော်ကြိုးပမ်းဆောင်ရွက်တာဖြစ်ပါတယ်အဲ့တော့ဒီလိုတော်လန်ရေးတွေကလက်နက်ကင်တော်လန်ရေးတွေကဘယ်အခါမှပေါ်ပေါက်ခဲ့တယ်လို့ဆိုရင်ကျွန်တော်ဒမိုစီစိတ်တုံးတဲ့ကာလဒမိုစီမိုးမောင်ကြတဲ့ကာလမှာပေါ်ပေါက်ခဲ့တာဖြစ်ပါတယ်ကျွန်တော်တိုင်းမှာလက်နက်ကင်တော်လန်ရေးတွေပေါ်ပေါက်ခဲ့တယ်ဆိုတာကတနက်ကင်ရင်လို့မဟုတ်ဘူးဒမိုအဲ့ဒီကာလဒမိုစီမိုးမောင်ကြခဲ့လို့တနည်းအားဖြင့်ပြောရရင်ကျွန်တော်တို့ပါဇက်နဲ့ဖြည့်ရှင်းခွင့်မရလို့ဒါတနတ်နဲ့ဖြည့်ရှင်းခဲ့ကြတာလက်နဲ့ဖြည့်ရှင်းခဲ့ကြတာဖြစ်ပါတယ်။ ဒီနေ့စစ်ကောင်စီကတော့ကျွန်တော်တိုင်းပြည်မှာတပူစီဘိုးမောင်ကြောင်လုပ်ထားတယ်အတပူစီစိတ်တော့အောင်လုပ်ထားတဲ့အခါမှာဒီလိုဖြစ်ရည်ပေါ်ပေါက်လာတဲ့ပေါ်ပါတော့ကျွန်တော်အမှန်စိတ်မကောင်းပါဘူးသို့တော့ဘသူပဲဖြစ်ဖြစ်ဒီလိုကျူးလွန်မှုတွေနဲ့ပတ်သက်ရင်တော့တောင်းယူကြမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာအခုဆိုရင်ဟိုစစ်တကအနာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမှာဒီတော့ပြောစရတော့ဘူစားပြုကော်မတီစီအပီဆိုတာပေါ်လာတယ်ဒါကြောင့်ကလာဒုသညွေဆိုတဲ့ NUG ဆိုတာပေါ်လာတယ်ဒီ CRPH NUG ဆောက်တဲ့ဒီစစ်တပ်အနာသိမ်းပြီးနောက်ပိုင်းပေါ်လာတဲ့ဒီလိုဖွဲ့စည်းတွေနဲ့ပတ်သက်လို့ရောဒီ PPST အနေနဲ့ကဆက်ဆံရေးဘယ်လိုများရှိပါသလဲပြောရရင်တော့ PPST နဲ့ NUG ကြားဆက်ဆံရေးဘယ်လိုအခြေအနေရှိပါသလဲဘယ်လိုဆက်ဆံရေးမျိုးလို့ကျွန်တော်တို့နားလည်လို့ရပါမှာခင်ဗျာ
အပေါ်မှာချက်ကျွန်တော်ပြောပြနေတာကတော့အခု NC နဲ့ပတ်သက်ပြီးတော့ဗောလေ NC လမ်းကြောင်းအတိုင်းသွားဖို့ရမှာခက်ခဲသွားပြီဆိုတာမှာနှစ်ချက်ရှိပါတယ်တစ်ချက်ကတော့ဒီစစ်ကောင်စီကဒီ NCG နဲ့ပတ်သက်အာဏာသိမ်းလိုက်တဲ့အပေါ်မှာကျွန်တော်တို့ဒီ NCG လမ်းကြောင်းအတိုင်းသွားဖို့ရမှာခက်ခဲအများကြီးဖြစ်သွားပြီနောက်တစ်ခုကဒီနေ့ဒီပေါ်ထွန်းလာတဲ့နိုင်ငံရေးအခွင့်အရေးအစ်စ်မှာပေါ့နော် stakeholder အစ်စ်တွေကလည်းပေါ်ထွန်းလာတာဖြစ်ပါတယ်အခုဒီ CRPH တို့ NUG တို့လို့ဒီ stakeholder အစ်စ်တွေကပေါ်ထွန်းလာတာဖြစ်ပါတယ်အဲ့တော့ဒီဟာနဲ့ပတ်သက်ရင်တော့ကျွန်တော်တို့ဒီလွန်ခဲ့တဲ့ April 29ရက်နေ့လို့မှာကျွန်တော်တို့ PPSC ကနေပြီးတော့ဒီထုတ်ပြန်ကြေညာခဲ့တာရှိပါတယ်။အဲ့ဒီမှာထုတ်ပြန်ကြေညာချက်တွေမှာပါလဲဆိုရင် PPSC က CRPH အပေါ်မှာကျွန်တော်ဆက်ဆက်ညှိနှိုင်းပံ့ပိုးခြင်းတွေကိုအစုအဖွဲ့လိုက်တော့လကောင်တဖွဲ့ကျင်းလိုက်တော့လကောင်ဆက်လက်ဆောင်ရွက်သွားပြီဆိုတော့ကျွန်တော်တရားဝင်ထုတ်ပြန်ခဲ့ပြီဖြစ်ပါတယ်။အဲထိုးထီးတူဝဲဒီရဲ့မျိုးသားညီညွတ်ရေးအစိုးရ NUG ကိုစုဖွဲ့နိုင်ခြင်းဟာဖယ်ရယ်ပြည်တော်စုဂျိုးပန်းတိဆောက်ရေးရမှာတိုးတက်မှုအဆင့်တရာကိုတက်နှံ့နိုင်ခြင်းဖြစ်တယ်လို့ရှုမြင်ကြအောင်နဲ့အဲ့ဒါကိုကျွန်တော်တို့ဒီအမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းနိုင်ခြင်းကိုကြိုးဆိုကြအောင်လည်းပဲကျွန်တော်တို့ကထုတ်ပြန်ခဲ့ပြီဖြစ်ပါတယ်။ဒါမို့လို့ကျွန်တော်တို့နေဒီနေ့တိုင်းပြည်ရဲ့လိုအပ်ချက်အရပေါ်ပေါက်လာတဲ့ဖြစ်စဉ်တွေပေါ်မှာကျွန်တော်တို့ဒါကိုကြိုးဆိုတယ်။အဲ့တော့ဒီဖြစ်စဉ်တွေပတ်သက်ပြီးတော့လည်းကျွန်တော်တို့မိမိတို့ရဲ့ဒီတဖွဲ့ကျင်းလိုက်တော့လကောင်အစုဖွဲ့လိုက်တော့လကောင်ချမှတ်ထားတဲ့မှုတွေနဲ့ပေါ့လေ။အဲကျွန်တော်တို့ပံ့ပိုးကူညီဆောင်ရွက်မှုတွေကိုတော့ဆောင်ရွက်ကြပါတယ်။သို့တော့ဆောင်ရွက်နိုင်တဲ့တဖွဲ့ကျင်းရဲ့အခြေအနေအနေအထားတွေကတော့ဒီဂရီတော့မတူကြဘူး။
ဟုတ်ပါတယ်ဟုတ်ကဲ့ပါဟုတ်ကဲ့ပါခင်ဗျာတို့အခုလိုမြင်းမြန်းချက်တွေဖြည့်ဆို့ပေးတဲ့အတွက်ဒူပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကလည်းဒီလိုနဲ့ကိုကျော်သိန်းကိုဒူပဲကျေးဇူးတင်ပါတယ်ကျွန်တော်ပြည်သူလူထုကိုအခုလိုရှင်းလင်းတင်ပြခွင့်ရတာလို့ကျွန်တော်တို့ဒူပဲကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာ
ကိုကျော်ကျော်သိန်းတင်ဆက်တဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ပါရှင် PPSD ပြောခွင့်ရပုဂ္ဂိုလ်တက်ဦးဖြစ်တဲ့ခွန်မြင့်ထွန်းကိုဆက်သွယ်မြင်းမြန်းခဲ့တာပါအခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကတင်ဆက်မှာပါရှင်
ဒီဂျီယူပီနိုင်ငံအဒစ်စ်အဘာဘာမြို့တော်မှာတီဂရိတ်လူမျိုးတွေကိုရှာဖွေဖမ်းဆီးမှုတွေအတွင်းဒေသခံကုလသမဂ္ဂဝန်ထမ်း22ယောက်ကိုအစိုးရကဖမ်းဆီးခဲ့တဲ့ကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။ဖမ်းဆီးခံခဲ့ရသူတွေက6ယောက်ကိုတော့ပြန်လွတ်ပေးခဲ့ပြီး16ယောက်ဆက်လက်ဖမ်းဆီးခံထားရဆဲဖြစ်တဲ့ကြောင်းလည်းပြောပါတယ်။ဖမ်းဆီးခံရသူတွေလွမြောက်ဖို့ဒီဂျီယူပီအစိုးရနဲ့ဆက်သွယ်ပြီးအပြင်းထန်ကြိုးစားနေတဲ့ကြောင်းလည်းကုလသမဂ္ဂတွင်းရေးမှူးချုပ်ပြောခွင့်ရစတီဖန်ဒူချာရစ်ရှာအင်္ဂါနေ့ရင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ကုလသမဂ္ဂရဲ့ဒီဂျီယူပီဝန်ထမ်းတွေဖမ်းဆီးခံရမှုနဲ့အစိုးရမှတော့ကုလသမဂ္ဂရရှိကိုနှင်ထုတ်ခဲ့တဲ့လိုရက်တွေပေါ်အမေရိကန်ပြည်တော်စုကလည်းပြစ်တင်ရှုတ်ချလိုက်ပါတယ်။ထောင်နဲ့ချီတဲ့ရွှေပြောင်းနေထိုင်သူတွေဥရောပသမဂ္ဂ EU ပိုင်နယ်ထဲကိုနေဆက်ဖြတ်ကျော်ဝင်ရောက်ဖို့ကြိုးပမ်းနေတဲ့ကြောင့်ဘယ်လာရုစ်နေဆက်မှာလက်နက်ကင်ပိပခတ်တွေပေါ်ပေါက်လာမဲ့အန္တရာယ်ရှိတဲ့ကြောင်းပိုလန်နိုင်ငံကသတိပေးလိုက်ပါတယ်။ရွှေပြောင်းနေထိုင်သူတွေပိုလန်နိုင်ငံဘက်ဝင်မလာဝင်လာအောင်ဘယ်လာရုစ်နိုင်ငံကတမင်ဆက်ဆက်လုပ်ထားလို့လည်းပိုလန်နိုင်ငံကဆွဆွဲထားတာပါ။ပိုလန်နေဆက်ကကြေးရွာနီးမှာထောင်နဲ့ချီတဲ့ရွှေပြောင်းဝင်ရောက်သူတွေစခန်းချရောက်ရှိနေကြတာပါ။နိုင်ငံရေးချမ်းပတ်မှုတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံမှာ NUG မြို့သားညီညီဆွေရဥပဒေမဲ့တပ်ဖြတ်မှုတွေကိုကျူးလွန်နေပြီးစန့်ကျင်ဘက်အင်အားစုတွေကိုလုချံဖို့စီးရင်တစ်ခုကိုလည်းပြုစုထားကြောင်းသတင်းတွေထွက်နေတာမှန်မှန်တဲ့အကြောင်း NUG ပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆဆာကညင်းဆန်လိုက်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအရချမ်းပတ်မှုတွေပေါ်ရမှာစစ်အာဏာပိုင်တွေနဲ့နှိစက်သူတွေသတင်းပေးတွေဖြစ်ဆွဆွဲတပ်ဖြတ်မှုတွေပေါ်ပေါက်နေချိန်မှာပဲအခုလိုဆွဆွဲချက်ထွက်ပေါ်လာတာကိုညင်းဆန်နေတာလည်းဖြစ်ပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြသွားတာပါရှင်ဗုဒ္ဓဘုနေ့နေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နာရီကနေ9နာရီထိဝါရှင်တန်ဒီစီကနေတိုက်ရိုက်တင်ဆက်နေတာပါဒီညပိုင်းရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမုံပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ပါရုပ်သံအင်ဂျင်နီယာကတော့ Darius Smith ဖြစ်ပါတယ်ကျမကအင်ဂျင်နိုင်ပါ ဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးတင်ပါတယ်ရှင်။ BND ရဲ့အသွေးတွေကနေကြင်ဝေးကြပါစေ
This program has come to you.